to the Voice of America in Burmese.
2019ခုနှစ်စက်တင်ဘာလ24ရက်တနင်္ဂနွေနေ့မနက်ခင်း VOA အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေထိုက်ရိုက်ထုတ်လွှင့်နေပါပြီ။ဒိုင်းထိုမီတာ32 40နဲ့49ဒေါ်လာမက VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုမနက်ခင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင်
။မင်္ဂလာမနက်ခင်းပါခင်ဗျာ။ကျွန်တော်ကဇော်မလိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့မြောက်ကိုရီးယားမှာစစ်နေနေကငရင်အသေးလေးလုတ်သွားတာဟာနျူကလ িয়ার ဖောက်ခွဲမှုမဟုတ်ဘူးလို့ကြွမ်းကျင်သူတွေကပြောပါတယ်။မက္ကဆီကိုမှာပြင်းအား6.1ရှိတဲ့ငရင်တစ်ခုထပ်လုတ်သွားခဲ့ပါတယ်။ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဟာဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့သူ့ခေါ်ရိုဟင်ဂျာဒုက္ခသည်တွေကိုတွတ်တွေ့ခဲ့ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုကိုညာဝင်းအောင်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေထဲမှာတော့အရင်ဆုံးမြန်မာပြည်တွင်းကစစ်ဘေးရှောင်ဒုက္ခသည်6000ကျော်အတွက်စားနပ်ရိက္ခာထောက်ပံ့မှုတွေဒီလကုန်မှစပြီးတော့ရပ်ဆိုင်တော့မှာဖြစ်ပါတယ်။
ဒီကတော့ပြောင်းလို့ဆိုရှင်လဲပြေပြန်လဲအခုရှမ်းပြန်လဲတိုက်ဖို့ဖြစ်နေတယ်။ဒါတော့ကျွန်တော်မိတဲ့ကိုမိရရင်းပြသွားဒီလိုကဆရာသားရှိတယ်။ဒီလိုလေးအဖြစ်ရှိတယ်။
ရှမ်းဒုက္ခတဲ့ကော်မတီတာဝန်ရှိသူတဦးရဲ့ပြောပြချက်နဲ့အတူနားဆင်ကြရပါမယ်ရှင်။အရင်ကဥအောင်ခင်းရဲ့မြန်မာရေးသုံးသပ်ချက်နဲ့အီရန်အသုံးတွေတင်ပြနေတဲ့ဒေါ်လာလတန်ရဲ့အင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရမှာပါ။အစီအစဉ်နောက်ပိုင်းမှာတော့စနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့ထုတ်လွှင့်ပေးပါမယ်ရှင်။ဒီလိုအစည်းအဝေးတွေမတိုင်ခင်အခုရင်ဆုံးတော့စက်တင်ဘာလ24ရက်တနင်္ဂနွေနေ့မနက်ဖက်ထိတ်တန်းရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်နဲ့ကိုညာဝင်းအောင်တို့ကကြေညာပေးကြပါမယ်ရှင
်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার ဆန်တပ်ဖောက်ခွဲတဲ့နေရာအနီးစနေနေ့ကငလျင်အသေးတစ်ခုလုတ်သွားတာဟာနျူကလ িয়ার ဖောက်ခွဲမှုကြောင့်မဟုတ်ဘဲရိုးရိုးငလျင်လုတ်တာသာဖြစ်ကြောင်းကျွမ်းကျင်သူတွေကပြောပါတယ်လူဖန်တီးတဲ့ဖောက်ခွဲမှုကထွက်လာတဲ့တုံခါမှုမျိုးဆိုရင်တော့ကြိုတင်သိရှိနိုင်မှာဖြစ်ကြောင်းတောင်ကိုရီးယားဘူမိဗေဒတိုင်းထွာရေးဌာနပြောခွင့်ရပုဂ္ဂိုလ်ကရိုက်တာသတင်းဌာနကိုပြောပါတယ်အခုဖြစ်သွားတဲ့တုံခါမှုမှာတော့အဲ့ဒီလိုကြိုတင်သိရှိတာမျိုးမရှိခဲ့ကြောင်းဒါကြောင့်ဒီကိစ္စကိုသဘာဝအတိုင်းဖြစ်ပေါ်တဲ့ငလျင်လုံမှုအဖြစ်သူတို့အနေနဲ့သတ်မှတ်ကြောင်းအဲ့ဒီပြောခွင့်ရကပြောပါတယ်တရုတ်အစိုးရငလျင်တိုင်းထွာရေးဌာနကတော့ပြင်းအား 3.4 ရှိတဲ့မတင်ကားပွဲရာပောက်ခွဲမှုတစ်ခုဖြစ်သွားခဲ့ကြအောင်အစိုးရကပြောကြားခဲ့ပေမဲ့အဲ့ဒီပောက်ခွဲမှုဟာနျူကလ িয়ার ဖောက်ခွဲဆန်တက်မှုမဟုတ်ဘူးလို့ဆိုပါတယ်နျူကလ িয়ার မပြန့်ပွားရေးသဘောတူညီမှုအဖွဲ့အကြီးကဲလာစီနာဇာဘိုးကတော့စနေနေ့ကလုတ်သွားခဲ့တဲ့ငလျင်အသေးလေးဟာမြောက်ကိုရီးယားအစိုးရကစက်တင်ဘာလ3ရက်နေ့မှာပြုလုပ်ခဲ့တဲ့ကြီးမားတဲ့နျူကလ িয়ার ဆန်တက်ဖောက်ခွဲမှုရဲ့နောက်ဆက်တွဲအဖြစ်သဘာဝအလျောက်ဖြစ်ပေါ်တဲ့တုံ့ခံမှုဖြစ်ကြောင်း Twitter လူမှုကွန်ရက်ကတစ်ဆင့်ကပြောကြားခဲ့ပါတယ်
လွန်သမကအထွေထွေညီလာခံအတွင်းစနေနေ့ကမေခွန်းပြောကြရမှာမြောက်ကိုရီးယားနိုင်ငံသားရေးဝန်ကြီးရီယောင်ဟိုကအမေရိကန်သမ္မတဒေါ်နယ်ထရန့်ကိုစော်ကားတဲ့စကားလုံးတွေနဲ့ဒေါသတကြီးတုံ့ပြန်သွားပါတယ်မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအုန်ကိုအင်္ဂါနေ့မှာသမ္မတထရန့်က Rocket Man လို့ခေါ်ဆိုခဲ့တယ်လို့ခင်ဂျုံဟာသူ့နျူကလ িয়ার အစီအစဉ်တွေနဲ့သူ့ကိုယ်သူလှုပ်ကြံနေခြင်းသာဖြစ်တယ်လို့ပြောဆိုခဲ့တဲ့ထရန့်ကိုသူ့အနေနဲ့တုံ့ပြန်မှုလိုတယ်လို့ဝန်ကြီးရီယောင်ဟိုကပြောသွားတာပါထရန့်ဟာစိတ်ကြီးဝင်ယောဂရှိတဲ့စိတ်ဖောက်ပြန်နေသူလို့ဝန်ကြီးရီကသုံးနှုန်းခဲ့ပြီးထရန့်ဟာကိုကိုကိုတည်ကြောင်းကြံနေတာဖြစ်တယ်လို့ရီကပြောပါတယ်ဒေါ်နယ်ထရန့်ဟာသူ့ရဲ့ရှစ်လတာသမရသက်တမ်းကာလအတွင်းအင်ဂျီရိုကိုသူ့အတွက်အကျိုးမြတ်ဘယ်လိုထပ်မလဲဆိုတာဈေးကွက်တစ်ခုတစ်ပွဲရှုမြင်လှုပ်ဆောင်ခဲ့ကြောင်းအခုတခါလဲကုလသမဂ္ဂကိုငွေမျက်နှာကိုသာကြည့်တတ်တဲ့လူစိုးကိုင်းလက်ထဲရောက်အောင်လှုပ်လာပြီးသွေးထွက်တန်ယူမှုတွေကပဲအမှန်တရားလို့ဖြစ်လာအောင်ထရန့်ကလုံနေတာတွေ့ရကြောင်းမြောက်ကိုရီးယားနိုင်ငံသားကြီးဝန်ကြီးရီကဆွဆွဲပြောဆိုခဲ့ပါတယ်
။သမရဟောင်းဘရက်အိုဘားမားအစိုးရလက်ထက်ကချမှတ်ခဲ့တဲ့အခကြေးငွေတက်တာတဲ့ကျမ်းမာရေးဆောင်ရှောက်မှုအစီအစဉ်ကိုပြင်ဆင်ဖို့ Republican Party ရဲ့ကြိုးပမ်းမှုကိုမထောက်ခံတဲ့အတွက်အလာဘားမားပြည်နယ်မှာတောက်ချန်နေကပြုလုပ်တဲ့နိုင်ငံရေးလူထုဆွေးဝဲတစ်ခုအတွင်းသမရထွန်းကအထက်လွှတ်တော်မှဂျွန်မက်ကင်းကိုဝေခံပန်းပြောကြားလိုက်ပါတယ်။အထက်လွှတ်တော်မှမက်ကင်းရဲ့မထောက်ခံခြင်းဟာစင်မချမ်းမြေစရာဆိုးဝါတဲ့လုပ်ရဖြစ်ကြောင်း Republican အထက်လွှတ်တော်အမလောင်း Luther Strange အတွက်ပြုလုပ်တဲ့မဲ့ဆွေးစည်းအုံးပွဲအတွင်းသမ္မတ Trump ကပြောပါတယ် McCain ရဲ့ထောက်ခံမှုမရတဲ့အတွက်အနေငယ်ခက်ခဲနိုင်စရာရှိကြောင်းဒါပေမဲ့သူတို့အနေနဲ့အဆုံးသတ်မှာတော့ရအောင်လှုပ်ဆောင်သွားမှာဖြစ်ကြောင်းသမ္မတ Trump ကပြောပါတယ်စနေနေ့မနေ့အစောပိုင်းတုန်းကလည်း Arizona ပြည်နယ်အထက်လွှတ်တော်အမ McCain ကိုသမ္မတ Trump က Twitter လူမှုကွန်ရက်ကတဆင့်ဇက်တိုက်ဝေဖန်ပြောကြားခဲ့တာမှာသူပြည်နယ်အုပ်ချုပ်ရေးမှူးကိုယ်တိုင်ကြိုက်နှစ်သက်တဲ့ကျမရေးဆောင်ရှောက်မှုဥပဒေကြမ်းကိုမကင်းအနေနဲ့ထောက်ခံမဲ့ပေးဖို့အစီအစဉ်မရှိပါကြောင်းသူအနေနဲ့ကျမရေးဆောင်ရှောက်မှုကိုပြန်ရုပ်သိမ်းပြီးအစားထိုးဖို့အတွက်မဲဆွယ်စည်းရုံးခဲ့ကြောင်းဒါပေမဲ့သူဟာအာရီဇိုနာပြည်နယ်စိတ်မချမ်းမြေ့အောင်လှုပ်ဆောင်သူဖြစ်ကြောင်းရေးသားခဲ့ပါတယ် Republican Party ဝင်တွေကကြိုးပမ်းနေတဲ့ ओबामा के लो खोर अखा चे गु तत्ता चमाइ सौ सिंगो असाथो मे सिंगो तू उने मठा खान जाओ अठे लुटो अमा जो मे कई तौ चाने मा चीजा लाइटा
मेक्सिको नई मा सनी अब्यन आमे नौठा खु लुख कैबी लू ले लाओ ते सौ सिगरे पीगरे गलियन जी नखु गाने नलान प्यानुबो जोजा निजेमा अगु गलियन जाओ लुरे गो बोबी थैलान टोलो से बारे अमेरिकन भूमि टाइठवा ये अफ असोया सनी लुखटे गलियन हा प्यन आ छौदमा टिशी टाउन बै वकाहा पीने मा बहु प्युगे जाओ अरी निया हा मेक्सिको म्यूरो ये अशे टाउन बै तौ छौ से किलोमीटर अकवा मा शीदे लु सो बारे अनेजों लु तौ लाओ ते सौगे आरे ती प्यन आ खुने दतमा टिशीरे इंगा नि गलियन डांगा नि प्यान यौ थाबो लौनि जेमा बे अखु लु गलियन ठा लौ लारा बा सने नि गा लौटे गलियन जाओ मेक्सिको म्यूगा असाउ औ नि लौ यान त्वा बी बलाउ थी ते सौ ने डायन या रे अप्य सी रे बलाउ सी रे सुरा गो अति जा मति या दे बु लु सो बारे सने नि गलियन हा लु तिया नीबा ते सी गे रे सतेमा खुने ये नि गा लौ खे रे गलियन ये नौ सेट ट्वे गलियन फिते लु मेक्सिको दबाव बे अने कागवा ये एजेंसी गा ब्यो सो बारे
ယူအေဘီကတိုင်ရမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6:00ကနေခုနှစ်နာရီအထိလိုင်းဒိုမီတာ30နဲ့ကီလိုဟတ်စ်9390ကလိုင်းဒိုမီတာ40ကီလိုဟတ်စ်68.9နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ100ကိုစေကီလိုဟတ်စ်15ခွန်9ကနေထုံနေပေးနေပါတယ်ရှင်
American tanga drine ko selet chin ya pe ni da ba khanya Yonisia kulatamaka dukkha de mya san ya maha min ji Filippo Grande ha Bangladesh nangan ko yauk la ja de thuro kho Rohingya dukkha de sakhan ni shi ya tan pi taung bang ga Kutupa long ko sinine ga twa yauk pi dukkha de rine twet song ga de lo Bangladesh ka la de drine ma phop pya tha ba de Myanmar nangan ga thwet pye la ja tu ri ha so wa de ajan phet mu ri ko yin san ga ja ya chaung thuro khan sa ni ya da ri ha lat lo thuro ye lu a chet de ko phi si pe nai da de kala shi cha soa ti shi ni ma phit chaung ma min ji Filippo Grande ga pyo ba de pi ga de ogla 25 ye ni ga yakhan pi ne twet de jaw pyan phit paw ga de pratipak ga de chaung Bangladesh nangan ba ko dukkha de le thain jaw thwet pye ga ja de lo so ba de dukkha de ri a long yin ne thwet pye la ja da chaung Bangladesh nangan a twet ga Cox's Bazar data ma ထောင် ਨੇ ချီ တဲ့ အရာ ਹੀ စခန်း နေ တိ ဆောက် ခဲ့ ရ တယ် လို့ ဆို ပါ တယ် ရခိုင် ပြည် နယ် အတွင်း ဖြစ် ပေါ် ခဲ့ တဲ့ ပြည်ပက္ခ အပေါ် မြန်မာ လူမျိုး ရေး တပ်ဖွဲ့ တွေ ရဲ့ ကင် တွယ် ပုံ နဲ့ ပတ်သက် လို့ နိုင်ငံ တကာ က အဝေးပံ ပြောဆို မှု တွေ ကြေကြေ ပြန့် ပြန့် ဖြစ် ပေါ် ခဲ့ ပြီး လူမျိုး ရေး တပ်ဖွဲ့ တွေ ရဲ့ လောက်ရ ဟာ လူမျိုး တွေ တပ်ဖြတ် မှု ပုံစံ ပေါက် နေ ကြောင်း ကုလသမဂ္ဂ အပါအဝင် နိုင်ငံ တကာ လူ့အခွင့် ရေး အဖွဲ့ အစည်း တွေ က ဝေဖန် ပြောဆို ခဲ့ ကြ ပါ တယ် ဒုက္ခသည် များ ဆိုင် ရာ မဟာမင်း ကြီး Filippo Grande ဟာ ပြီး ခဲ့ တဲ့ ဇူလိုင် လ တုန်း က လည်း မြန်မာ နိုင်ငံ ကို တွားရောက် ခဲ့ ပြီး သူ့ ခေါ် ရိုဟင်ဂျာ တွေ ကို နိုင်ငံ သား အဖြစ် အသိအမှတ် ပြု ဖို့ မြန်မာ အစိုးရ ကို တောင်း ဆိုခဲ့ ပါ တယ်
इंडिया ने अशीबचान बंग्लादेश ने ठीसने नेजा दशा मा लोनो ये टोम्यन छारा भी इंडिया रे खोविन लामे रोहिंग्या मुस्लिम को टामे फो न्यू ये मौसी बू रे चिंजे भोंग रे तोम बो न्यू चारा जाओ इंडिया आना बाइनी का प्यो मारे इंडिया अशीबचान नाउ बंगोपी ने नेजा दशा किन लेने रे नेजा जाओ टा डू जी के आर पी जारो सोवागा रोहिंग्या रे को टामे या मा न्यू ये मौसी बू रे ကျင်းဆက် ဘုံ တွေ တုံး ဖို့ တုတ် တက် ကို ညွှန် ကြား တာ ကြောင်း ပြော ပါတယ် ဝင် လာမဲ့ ရင်ဂျာ တွေ ကို ထိခိုက် ဒဏ်ရာ ရ စီ တာ မျိုး ဖမ်းဆီး တာ မျိုး တွေ မလုပ် ချင် သလို အိန္ဒိယ နိုင်ငံ ထဲ မှာ လည်း လက် မခံ နိုင် ကြောင်း အိန္ဒိယ နယ်ကြား စောက် တပ် အရာရှိ ကြီး တဦး က ပြော ပါတယ် မြန်မာ နိုင်ငံ က နေ Bangladesh နိုင်ငံ ကို ဖြတ် ပြီး အိန္ဒိယ တဲ ဝင် လာ ကြ တဲ့ ရင်ဂျာ ဒုက္ခ တဲ့ 4000 လောက် ရှိ နေ တာ ပါ သူတို့ တွေ တဲ က ဒုက္ခ တဲ့ အဖြစ် မလျှောက် ရ သေး သူ တွေ ကို တရား မဝင် ခိုး ဝင် လာ သူ တွေ အဖြစ် မူရင်း နိုင်ငံ ကို ပြန် ပို့ သွား မယ် လို့ ပြီး ခဲ့ တဲ့ ဇာတာ ပရီး နေ က इंडिया पीरे वी रत्ना सिंह का प्यो बारे रोहिंग्या प्यांपो में कैसा पो इंडिया लु खुई कॉमिशन NHRC का इंडिया सुया गो दी पीज ठो प्यंठा भी निमानेंगा फीने ससन खन यारे तुरु रिगो लुधाजें सा नामु अकुनी रे पेबो टाइटों ठा बारे
पाकिस्तान ने मेगो अतों प्यू भी चाम फे मुने सोया वाडा गो लो गाई ने तुरे यो छाई पाकिस्तान सोया अपो फी आपे मुरे म्याला ने रे छे माबे बली चाउ ने मा ताउ जाने राई मुस्लिम बादा ये गांग जाने हो जा में गांग से ने ट्वे चो तिन खुन प्यू जे युया में असी सिंग गो छामा फो आना बाई ने गा पिन से ने बारे टाइम भी ट्वें ची थ्वा ला ने रे सोया वाडा ने कंगना जुए वारा हा पाकिस्तान अट्वे ची मारे अंडे ये फी उन दा मका बे इन नीजे नांगा ने अट्वे बालों यो ये या छिन छाउ मुरे फी पो जी रे अट्वे दी इसी सिंगो अकाउंट थे पो हु सिंजा ला रा फी बारे ताउ जाने राई मा पी लो टे टिया हो बोरी अट्वे တခြားနိုင်ငံတွေမှာဖြစ်ပေါ်နေတဲ့ဘာသာရေးစစ်ပွဲတွေမှာပါဝင်ဆင်နွှဲကြဖို့တချို့တရားဟောဆရာတွေကစီယုံလေးရှိတယ်လို့ဆိုပါတယ်အချက်73ရက်ပါတဲ့အစီအစဉ်ကိုအမျိုးသားလှုပ်ရှားမှုအစီအစဉ် NAC လို့အစိုးရကအမည်ပေးထားပြီးအကြမ်းဖက်မှုအစွန်းရောက်ဝါဒဂိုင်းကနာဇွဲဝါဒတွေကိုတိုက်ဖျက်ဖို့နဲ့တိုင်းပြည်တွင်းတည်ခံနိုင်မှုရှိရေးတို့အတွက်အမျိုးသားစီမံကိန်းတရားအဖြစ်2015ခုနှစ်မှာအစိုးရကချမှတ်ခဲ့တဲ့အစီအစဉ်ရဲ့တစိတ်တည်းဒေသလည်းဖြစ်ပါတယ်တိုင်းပြည်အတွင်းကလူငယ်တွေအကြာကြီးထွားလာနေတဲ့အစွန်းရောက်မှုဆိုင်ရာစိန်ခေါ်မှုတွေကိုကျော်လွှားနိုင်ရေးအတွက်အပတ်စဉ်တောက်ကြနေတရားဟောတဲ့အစီအစဉ်တွေကိုထိန်းချုပ်ဖို့စီစဉ်ခြင်းဖြစ်ကြောင်းပြီးခဲ့တဲ့သတင်းပတ်အတွင်းဆွေးနွေးပွဲပြုလုပ်ခဲ့ပြီးတဲ့နောက်ပါကစ္စတန်ပြည်ထောင်ရေးဝန်ကြီးအာဆန်အစ်ကဘာကကြေညာလိုက်တာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲကိုတိုင်းပြည်အတွင်းကအထင်ကြီးတက္ကသိုလ်ကြီးတွေရဲ့ဒုတိယအကြီးအကဲတွေပါတက်ရောက်ခဲ့ကြတယ်လို့ဆိုပါတယ
်။ခုသတင်းပတ်အစောပိုင်းကဟာရီကိန်းမာရီယာဝင်တိုက်သွားတဲ့အမေရိကန်ပိုင်နယ်မြေဖြစ်တဲ့ပေါ်တိုရီကိုကျွန်းမှာဒေသအုပ်ချုပ်ရေးမှူးကကျွန်းပေါ်ကမြို့တော်ဝန်တွေနဲ့စနေနေ့မှာတွေ့ဆုံပြီးဒေသခံတွေအတွက်အရေးပေါ်အကူအညီကယ်ဆယ်ရေးကိစ္စတွေဆွေးနွေးခဲ့တယ်လို့ပေါ်တိုရီကိုအနောက်မြောက်ပိုင်းရေကာတာကြီးတစ်ခုရဲ့အန်ဒီယန်နဲ့ပတ်သက်ပြီးလဲဆွေးနွေးခဲ့ကြပါတယ်ပေါ်တိုရီကိုဒေသအုပ်ချုပ်ရေးမှူးရီကာဒိုရော့ဆယ်လိုကစနေနေ့မှာတွစ်တာကတဆင့်ပြောဆိုရမှာဟာရီကိန်းမာရီယာကြောင့်ဒီကွာဂျက်တကရေကာတာဟာရေရီရှန်ကျနေတာမြင်ခဲ့ရကြောင်းအဲ့ဒီရေကာတာတဝိုက်ဒေသခံတွေတက်နိုင်သမျှအမြန်ဆုံးရွှေပြောင်းရဖို့ကိုတိုက်တွန်းထားကြောင်းရေးသားထားပါတယ်။တောင်းနဲ့ချီတဲ့ဒေသခံတွေဟာမြေကျောင်းတစ်လျှောက်ရေကာတာနဲ့ဝေးရဘက်ကိုပြောင်းရွှေ့နေကြပါတယ်။ဒီတော့တွင်ပေါ်တိုရီကိုကျွန်းမှာလျှက်စစ်မီးပြတ်တောက်နေပြီးတချို့ကကိုယ်ပိုင်မီးစက်တွေနဲ့လဲပတ်နေပါတယ်။ဆက်သွယ်ရေးဖုန်းလိုင်းတွေတချို့နေရာတွေမှာသာရရှိပြီးဒေသအာဏာပိုင်တွေကတော့မုန်တိုင်းတံခံရတဲ့3.4%သောပြည်သူတွေအတွက်ရေနဲ့အစားအစာတွေဝေငှပေးနိုင်ရေးကြိုးပမ်းနေပါတယ်။ဟာရီကိန်းမုန်တိုင်းကြောင့်ပေါ်တူရီကိုနားကကာရီဘီယံကျွန်းမှာသေဆုံးသူ25ဦးရှိခဲ့ပါတယ်
။အီရန်နိုင်ငံကတ်လူမျိုးစုဒေသမှာတနင်္လာနေ့ပြုလုပ်မဲ့ခွဲထွက်ရေးဆိုင်ရာလူထုစန္ဒခိုင်ဘွဲကနေချက်ချင်းခွဲထွက်တဲ့လုပ်ရက်တွေဖြစ်ပေါ်လာမှာမဟုတ်ဘဲခွဲထွက်ရေးကိုဥတည်စေတဲ့အစိုးရအစိုးရနဲ့ဆွေးနွေးမှုတွေပြုလုပ်မှာဖြစ်ကြောင်းကာဒစ်ဒေတာအစိုးရအကြီးအကဲမဆုဘာဇာနီကပြောပါတယ်အီရန်နိုင်ငံအတွင်းကခွဲထွက်ရေးအစီအစဉ်အတွက်ကတ်လူမျိုးစုတွေအကြားထောက်ခံမှုအများပြားရှိနေပြီးလူထုဆန္ဒခိုင်ဝဲပြီးရင်တော့နေကြာသတ်မှတ်တာတရားစတာခွဲဝေသုံးဆွဲရေးနဲ့တီးကြလွတ်လပ်တဲ့နိုင်ငံတည်ထောင်ရေးဆိုင်ရာကိစ္စရပ်တွေကိုအီရန်အစိုးရနဲ့ဆွေးနွေးတော့မှာဖြစ်ကြောင်းဘာဇာနီက VOA ပါရှန်သတင်းဌာနကိုပြောပါတယ်ခင်ဗျာ Direct from Washington The
Voice of Americaစက်တင်ဘာလ24ရက်တနင်္ဂနွေနေ့မနေ့ဖဲထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ကိုညာဝင်းအောင်တို့ပြောပြပေးသွားတာပါ VOA တန်လွှင့်စီစဉ်တွေကို VOA Internet ဆာမျက်နှာ bamis.voanews.com မှာလည်းထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနိုင်နိုင်ပါတယ်ရှင်အခုအရင်ဆုံးထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်ကစစ်ဘေးရှောင်ဒုက္ခသည်တွေအရေးကိုကြည့်ကြရအောင်ပါထိုင်းမြန်မာနယ်စပ်ရှမ်းပြည်နယ်တွင်ကစစ်ဘေးရှောင်ဒုက္ခသည်6,000ကျော်ကိုထိုင်းဘော်ဒါကွန်ဆော်တီယံ TBC အပါအဝင်နိုင်ငံတကာအကူအညီပေးရေးအဖွဲ့တွေကစက်တင်ဘာလကစပြီးစားနပ်ရိက္ခာထောက်ပံ့မှုဖြတ်တောက်တော်မှာဖြစ်ပါတယ်။ဒါဟာရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးကြတဲ့ဒုက္ခသည်တွေကိုနိုင်ငံတကာကပို့ပြီးအာရုံစိုက်လာကြတဲ့အတွက်တခြားတိုင်းရင်းသားဒေသတွေဖြစ်ကြတဲ့ရှမ်း၊ကရင်၊ကချင်စတဲ့ပြည်တွင်းမှာစစ်ဘေးရှောင်နေကြရသူတွေအတွက်အကူအညီတွေပိုနည်းလာတာဖြစ်တဲ့အကြောင်းရှမ်းဒုက္ခသည်ကော်မတီကပြောပါတယ်။ထိုင်းအခြေစိုက် VOA တင်တော်မအီအီမာကစုံစမ်းတင်ပြထားပါရရှင
်မြန်မာနိုင်ငံရှမ်းပြည်အရှေ့ပိုင်းတာချီလိတ်ခရိုင်မိုင်းဆက်ခရိုင်လေးခေခရိုင်အတွင်းကရှိတဲ့လွိုင်လန်းလွိုင်ဆန်စစ်လွိုင်ကော်ဝမ်းလွိုင်တိုင်းလျံကုန်းကျော်နဲ့ကောင်မုံမိန်ဒုက္ခသည်စခန်းကဒုက္ခသည်6,000ကျော်အတွက်အခြေခံစားနပ်ရိက္ခာပေးနေတဲ့ TBC ကနေဒီလစက်တင်ဘာလကုန်ကနေရိက္ခာဖြတ်တောက်တော့မှာဖြစ်တာကြောင့်စာနရိတ်ခအခက်ခဲတွေရှိနေကြောင်းလက်ရှိမှာလည်းအကူအညီတွေကလည်းရခိုင်ဘက်ကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုပြေးနေတဲ့ဒုက္ခသည်တွေကိုသာနိုင်ငံတကာအစိုးရတွေနဲ့အစိုးရမဟုတ်တဲ့အဖွဲ့အစည်းတွေကအာရုံစိုက်မှုတွေရှိတာကြောင့်ပြည်တွင်းနေဒုက္ခသည်တွေအတွက်ရိတ်ခတွေဆက်မရတော့မဲ့အခြေအနေရှိနေတယ်ဆိုပြီးရှမ်းဒုက္ခသည်ကော်မတီကတာဝန်ရှိသူဦးဆိုင်လင်းကပြောပြပါတယ
်ဟုတ်ကဲ့
ကျမ်း
တော့ဖူးရတော့ဟဲ့ဖတ်လို့မရပါဘူးဒီစက်တင်ဘာကတော့လတ်စီရှိပါကျွန်တော်လည်းသိရှိသွားတော့ကျွန်တော်ရတော့ပါဒီစတော့ပြီးလိုက်ပါဒီစတော့ဒီကောင်ကြီးကျွန်တော်ရခါကုန်တော့ကျွန်တော်ကလည်းဒီမှာဒီမှာကျွန်တော်တောင်းနေရှင်နဲ့ဟိုအဲ့ဒီဘာသာလိပ္ပာနဲ့ဆိုအဲ့ဒီတော့ဘာသာလိပ္ပာနဲ့အဲ့ဒီကိစ္စကိုပြီးတော့လို့မှာပို့ပြီးတော့ဟိုအရေးအဒီမြန်မာစာစီရဲ့ပို့ပြီးအရင်ဆိုင်နဲ့တော့မရှိနေတယ်
ဒုက္ခသည်တွေနဲ့နေရဆုံးခွာလာကြတဲ့ပြည်သူတွေဟာအစိုးရစစ်တပ်ရဲ့တိုက်ပွဲတွေကြောင့်ထွက်ပြေးတိမ်းရှောင်ရတာတွေကျေးလက်နေပြည်သူတွေကိုအဓမ္မရွှေ့ပြောင်းစေတာတွေကျေးပါတွေမိရှုခံရတာတွေကြောင့်ထွက်ပြေးတိမ်းရှောင်လာကြတဲ့ပြည်တွင်းဒုက္ခသည်များဖြစ်တယ်ဆိုပြီးရှမ်းဒုက္ခသည်ကော်မတီကဆိုပါတယ်1996ခုနှစ်ကနေ1998ခုနှစ်အတွင်းရှမ်းပြည်နယ်အတွင်းကကျေးရွာပေါင်း1400ကျော်ကပြည်သူလူထု3သိန်းလောက်ဟာနေရစွန့်ခွာခဲ့ရတယ်လို့လဲရှမ်းဒုက္ခသည်ကော်မတီကသတင်းထုတ်ပြန်ထားပါတယ်လက်ရှိမှာလဲရှမ်းပြည်နယ်အတွင်းကသူတို့နေထိုင်ရနေရာတွေမှာတည်ငြိမ်အေးချမ်းမှုမရှိတဲ့အတွက်နေရတွေမှာပြန်လည်နေထိုင်ဖို့အတွက်ကလည်းမဖြစ်နိုင်ဘူးဆိုပြီးဦးဆိုင်လင်းကပြောပါတယ်
ဒီကကိုပြောင်းလို့ဆိုရှင်လဲပြည်ထောင်ဝယ်ခုရှမ်းပြည်မှာလည်းတိုက်ပွဲဖြစ်နေတယ်။နောက်ပြီးတော့ကျွန်တော်မိနဲ့ကိုမိကရင်းပြီးသားမှာဒီလိုကအဆွေအတာရှိတယ်။ဒီလိုလေးစီရှိတယ်။အခုကျတော့ငကိုကမစအလဲဆုံးမစတချို့နေရာ၃ဆလောက်ပုံရတယ်။ကျွန်တော်တို့ကိုပြန်ပြီးတော့ကျွန်တော်ရဲ့မြေကြီးွာရုံရှင်မသွားအဲ့ဒီသူတို့တွေကိုတော့ကိုယ်နေတယ်မပြန်လို့ဖြစ်နေတော့လေ
။
ပြန်လို့မဖြစ်နေတော့အဲ့တော့ဒီအစိုးရမှာလည်းဖိတ်ကြားရရတဲ့အစီအစဉ်နဲ့အခုလည်းမရှိသေးဘူး
။အလားတူပဲပြည်ပနယ်တွင်းကဤဒုစဒုက္ခသည်စခန်းမှာလည်းစတင်မာလာကုံရင်ရိခါဖျက်တောက်ခံရမှာဖြစ်တဲ့အတွက်အခက်အခဲတွေရှိနေတယ်ဆိုပြီးပြည်ဒုက္ခသည်ကော်မတီကလည်းပြောပါတယ်။ထိုင်းနယ်စပ်မှာရှိတဲ့ IDB ပြည်တွင်းနဲ့ဒုက္ခသည်တွေဟာ UNHCR ရဲ့စည်းရင်းဝင်တဲ့ဒုက္ခသည်တွေလည်းမဟုတ်ကြသလိုထိုင်းအစိုးရကအတိအမှတ်ပြုထားတဲ့ဒုက္ခသည်တွေလည်းမဟုတ်ကြဘူးလို့လည်းပြောဆိုခဲ့ပါတယ်။ဒီအတွက်အဂုလာကုန်ပိုင်းကစပြီးဒုက္ခသည်6000ကျော်ဟာစားနပ်ရိခာထောက်ပံ့မှုဆက်ရရှိရေးမြန်မာဆိုရတက်မတော်အင်အားဖြည့်တင်းမှုတွေရပ်တန့်ရေးထိုးစစ်ဆင်မှုတွေရပ်တန့်ရေးလူခွေရေးချိုးဖောက်မှုတွေရပ်တန့်ရေးအစရှိသည့်များကိုတောင်းဆိုကစခန်းအသီးသီးမှာဆန္ဒထုတ်ပေါ်တောင်းဆိုခဲ့ကြပါတယ်ရှင
်မအေးမှာစုံစမ်းတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုမြန်မာအရေးသုံးသပ်ချက်ကိုထုတ်လွှင့်ပေးပါဦးမယ်ရခိုင်ပြည်နယ်မှာ2012ခုနှစ်ကစတင်ခဲ့တဲ့အကြမ်းဖက်မှုဟာအရှိန်မသေးသလိုဖြစ်နေပြီးရခိုင်ပြည်နယ်စုံစမ်းရေးအစီရင်ခံစာတွေထွက်ပေါ်လာတဲ့အထိအခြေအနေတွေကိုဦးအောင်ခင်ကသုံးသပ်ရေးသားထားပြီးကိုညာဝင်းအောင်နဲ့အတူတင်ပြပေးထားပါရရှင
်ကုလသမဂ္ဂထွေထွေအတွင်းရေးမှူးချုပ်ဟောင်းကိုဖီအနန်ဦးဆောင်တဲ့ရခိုင်အကြမ်းဖက်ကော်မရှင်ရဲ့63မျက်နှာအစီရင်ခံစာဟာမျက်မျက်တာတာရှိပြီးလက်တွေ့ကြတဲ့အကြံပြုချက်ဖြစ်တာမို့ရခိုင်ပြည်ထနာဖြစ်ရှင်းရမှာအများကြီးအကျိုးရှိမယ်လို့ဩစတြေးလျဝန်ကြီးချုပ်ဟောင်း Kevin Rudd ကမကြာမီကရေးသားပါတယ်။ရှစ်လေးလုံးမျိုးဆက်တွေကလည်းအာနန်ကော်မရှင်နဲ့ရခိုင်အစီရင်ခံစာကိုထောက်ခံကြိုဆိုကြပါတယ်။ရခိုင်ပြည်ထနာအကြောင်း2013ကစပြီးအစီရင်ခံစာတွေထုတ်လာတာမို့အခုဆိုရင်အစိုးရအစီရင်ခံစာ3ခုရှိသွားပါပြီ။ဒီတဲမှာအာနာအစီရင်ခံစာဟာဩစာအရှိန်အဟောင်းအကြီးဆုံးဖြစ်ပုံရပါတယ်။ဒေါ်ဆန်းစုကြည်ရဲ့မေတ္တာရက်ခံမှုကြောင့်လွန်ခဲ့တဲ့နှစ်စက်တင်ဘာလမှာကိုဖီအာနန်ကရခိုင်ပြည်နယ်အကြံပေးကော်မရှင်ကိုဖွဲ့စည်းပါတယ်။မြန်မာပညာရှင်6ဦးနဲ့နိုင်ငံခြားပညာရှင်3ဦးပါဝင်တဲ့အမျိုးသားအဖွဲ့အစည်းဖြစ်ပါတယ်။ကိုဖီအာနန်ဥက္ကဋ္ဌဖြစ်ပေမဲ့ NLD အစိုးရဖွဲ့စည်းတဲ့အမျိုးသားကော်မရှင်ဖြစ်ပါတယ်။ကော်မရှင်ဖွဲ့ပြီးတလကျော်ကြာတဲ့အခါမြန်မာနေစာကိစ္စကံအချို့ကိုမွတ်စလင်လက်နက်ကင်တစုကတိုက်ခိုက်ပါတယ်မြန်မာဘက်ကတုံ့ပြန်တဲ့အခါမှာမွတ်စလင်အများအပြားဘင်္ဂလားဒေ့ရှ်မှာဝင်ရောက်ခုံလို့အုပ်အော်ဆောင်နှင်းဖြစ်သွားပါတယ
်တနည်းကြာပြီးလွန်ခဲ့တဲ့လမှာကိုဖီအာနန်ကအကြံပေးအစီရင်ခံစာတင်ပြပြီးတဲ့အခါနိုင်ယီပိုင်းအတွင်းဩဂုတ်လမှာမွတ်စလင်လက်နက်ကင်တစုဝင်ရောက်တိုက်ခိုက်ပြန်ပါတယ်အစိုးရတပ်ကတုံ့ပြန်တိုက်ခိုက်ပြီးနေမြေရှင်းလင်းတဲ့အခါမှာရခိုင်မွတ်စလင်အများအပြားဘင်္ဂလားဒေ့ရှ်မှာဝင်ရောက်ခိုလုံကြပြန်တဲ့အတွက် NLD အစိုးရဟာဝိုင်းဝန်းဝေဖန်တာခံရပါတယ်ဦးသိန်းစိန်လက်ထက်မှာဖြစ်ပွားတဲ့ရခိုင်ပြည်နယ်ပဋိပက္ခကိုစုံစမ်းစစ်ဆေးဖို့2012ခုနှစ်မှာဖွဲ့စည်းတဲ့25ဦးကော်မတီကလည်း2013မှာ85မျက်နှာအစီရင်ခံစာထုတ်ပြန်ဘူးပါတယ်ဒါပေမဲ့အဲ့ဒီနှစ်ထဲမှာဘာသာရေးအဓိကယုံဆက်လက်ဖြစ်ပွားတဲ့အတွက်25ဦးအစီရင်ခံစာကနေအာယုံပြောင်းသွားကြပုံရပါတယ်25ဦးအစီရင်ခံစာဟာလည်းတစ်နှစ်စုံစမ်းလေ့လာပြီးရေးသားတဲ့စာရန်ဖြစ်ပါတယ
်မြန်မာဘက်ကတုံ့ပြန်ပြီးနေမြေရှင်းလင်းရေးလုပ်တာကိုကုလလူ့အခွင့်အရေးရုံးကဝေဖန်တဲ့အခါဒုသမရဦးမြင့်ဆွေဦးဆောင်တဲ့စုံစမ်းရေးကော်မရှင်ကို2016ဒီဇင်ဘာလ1ရက်နေ့မှာဖွဲ့စည်းပြီးရက်60အတွင်းအစီရင်ခံစာထုတ်ပြန်ဖို့တာဝန်ပေးပါတယ် ဒီတော့တွင်ကုလသမဂ္ဂဒုက္ခသည်ယုံကအမှုဒဏ်၄ဦးဟာ16ရက်ကွင်းစင်လေ့လာပြီးရုပ်ချင်းအစီရင်ခံစာထုတ်ပြန်ပါတယ်။ဦးမြင့်စွေရဲ့မောင်တော်ဒေတာစုစမ်းရေး73ကော်မရှင်ရဲ့အစီရင်ခံစာဟာ6လနောက်ကျပြီးလွန်ခဲ့တဲ့ဩဂုတ်လ9ရက်နေ့မှထုတ်ပြန်နိုင်ပါတယ်။ကုလသမဂ္ဂလူ့ခွင့်ရေးမဟာမင်းကြီးယုံရဲ့ရေးသားဖော်ပြချက်တူကိုညှင်းဆိုတဲ့အစီရင်ခံစာဖြစ်တဲ့အတွက်လူ့ခွင့်ရေးအဖွဲ့အစည်းလောကမှာအတော်လေးဝေဖန်ရှုတ်ကြတာခံရတာကိုတွေ့ရပါတယ်
။လွန်ခဲ့တဲ့မတ်လမှာဂျနီဗာအခြေစိုက်ကုလသမဂ္ဂလူ့အခွင့်အရေးကောင်စီကမြန်မာအစိုးရတပ်ရဲ့လူ့အခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းစစ်ဆေးရေးမစ်ရှင်ဆေးလွှတ်ဖို့ဆုံးဖြတ်ပါတယ်။ဒီကိစ္စကို NLD အစိုးရကလက်မခံပါဘူး။ဒါပေမဲ့လူ့အခွင့်အရေးကောင်စီဟာလက်လှမ်းမိသလောက်မေးမြန်းပြီး၈နှစ်မတ်လမှာအစီရင်ခံစာထုတ်ဖို့ရည်ရွယ်ပါတယ်။အဲ့ဒီအခါမှာမြန်မာအစိုးရနဲ့ထိတ်တိုက်တွေ့ပြီးအငင်းပွားစရာဖြစ်လာနိုင်ပါတယ်။ကိုဗီအာနန်ရဲ့ရခိုင်ပြည်နယ်အကြံပေးကော်မရှင်ဟာလူ့အခွင့်အရေးချိုးဖောက်မှုနဲ့မပတ်သက်ပဲရခိုင်ပြည်နယ်ပြန်လည်ထူထောင်ရေးကိုသာဦးစားပေးထားပါတယ်။ကော်မရှင်ဖွဲ့စည်းပြီး9လအကြာမတ်လ16ရက်နေ့မှာအာနန်ကော်မရှင်ကကြားပြတ်အစီရင်ခံစာထုတ်ပြန်ပါတယ်။အာနန်ကော်မရှင်ဟာစန့်ကျင်မှုမျိုးစုံနဲ့ကြုံခဲ့ရပါတယ
်။အာနန်ကော်မရှင်ဖွဲ့စည်းစဉ်ကပြည်ထောင်စုလွှတ်တော်မှကန့်ကွက်တဲ့အဆိုတင်ပေမဲ့အရေးနိုင်သွားပါတယ်။ကံကွက်တဲ့အဆိုကိုရခိုင်အမျိုးသားပါတီကျပ်ပုတ်ပါတီနဲ့စစ်တပ်ကိုယ်စားလှယ်တွေကထောက်ခံကြပါတယ်။ရခိုင်ပြည်နယ်လွှတ်တော်မှာတော့ကံကွက်တဲ့အဆိုအောင်မြင်သွားပါတယ်။ဒါကြောင့်မတ်လမှာရခိုင်ပြည်နယ်လွှတ်တော်ကဖွဲ့စည်းတဲ့7ဦးကော်မတီရဲ့အစီရင်ခံစာထွက်ပေါ်လာပါတယ်။အာဏာကော်မရှင်ဖွဲ့စည်းတာကိုရခိုင်ပြည်နယ်လွှတ်တော်ကကံကွက်တဲ့အတွက်လောက်ရခံရခက်သွားတယ်လို့အစီရင်ခံစာမှာဖော်ပြပါတယ်။ကိုဖီအနာရဲ့ကိုဦးကော်မရှင်အစီရင်ခံစာနဲ့ဒုသမရဦးမြင့်ဆွေရဲ့73ဦးကော်မရှင်အစီရင်ခံစာနှစ်ခုစလုံးမှာပါဝင်တဲ့ထောက်ခံတင်ပြရက်တွေကိုအကောင့်ထဲပို့ဖို့အတွက်ကော်မတီဝင်တွေစုပေါင်းပြီး15ဦးကော်မတီကိုမကြာမီကဖွဲ့စည်းကြောင်းသိရပါတယ်။ဒေါ်ဆဆုကျင်တဲ့ NLD ပါတီဟာအစိုးရတက်တန်းတစ်နှစ်ကျော်မှာအရင်အစိုးရအဆက်ဆက်ကမလုပ်နိုင်ခဲ့တာတွေကိုလုပ်ဖို့ကြိုးစားနေပါတယ်။ပြည်တွင်းပြည်ပမှာအမျိုးမျိုးကန့်ကွက်နေတဲ့ကြားကအစီရင်ခံစာထုတ်ပြန်နိုင်တဲ့အဆင့်ကိုရောက်လာပါတယ်။ဒါပေမဲ့အစီရင်ခံစာအဆင့်ကနေလက်တွေ့အဆင့်ရောက်ဖို့ကတော့စောင့်ကြည့်ဖို့သာရှိပါတယ်ခင်ဗျာ
။ဦးအောင်ခင်ရဲ့မြန်မာရေးတုံ့တက်ချက်ကိုကြာသာပတိနေ့ညပိုင်းမှာအစ်ထုတ်လွှင့်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့အခုလိုတနင်္ဂနွေမနေ့ပိုင်းမှာနာဆင်နိုင်ကြပါရဲ့ရှင်။အခုဆက်ပြီးဒေါ်လာလာတန်စီစဉ်ပို့ချပေးနေတဲ့ American Style Indian အသုံးအင်္ဂလိပ်သင်ခန်းစာကိုလည်းလေ့လာကြရအောင်ပါရှင
်။ဒီသတင်းမှာ English American Style Kandama ခုလော American ပြည်တော်စု Texas မှာ Hurricane Harvey Florida မှာ Hurricane Irma ပြင် Caribbean မှာ Hurricane Jose Hurricane Maria စတဲ့မုန်တိုင်းတွေကြာရောက်နေတာတွေ့ရတဲ့အတွက်ကြောင့်လေမုန်တိုင်းလို့တွေပြရတဲ့ Storm ကိုခြေခံတဲ့ Idiom အသုံးတချို့ကိုတင်ပြပေးဖို့စီစဉ်ထားပါတယ်ပထမဆုံးတင်ပြပေးမယ် Idiom အသုံးကတော့
A storm is brewing
ဖြစ်ပါတယ်စာလုံးပေါင်းက A S-T-O-R-M A storm ကမုန်တိုင်း IS is BREWING is brewing ကတိုက်ခတ်ဖို့ဟန်ပြင်းနေတာဖြစ်ပါတယ်။စကစုခုရဲ့တိုက်ရိုက်အသေးပဲကတော့မုန်တိုင်းတိုက်ခတ်ဖို့ဟန်ပြင်းနေတာလို့အသေးပဲရပါတယ်။ idiom ဆိုပေတဲ့ဝိုက်အသေးပဲကလည်းရှင်းပါတယ်။နေစဉ်ဘဝမှာကျမတို့မြန်မာအသုံးဆိုရင်ဒေါသအိုးပောက်ကွဲတော့မယ်ဒေါသပုံထတော့မယ်ဆိုတဲ့အသုံးနဲ့တူတယ်လို့ဆိုရမှာပါ။ဒီသုံးနှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကိုလေ့လာကြည့်ကြရအောင်ပ
ါ John looks very angry A storm is brewing
John ကိုကြည့်ရတာတိတ်ဆိတ်ဆိုးနေပုံရတယ်ဒေါသအိုးပောက်ကွဲတော့မယ်ပုံမယ်လို့ထိပ်ပြရပါတယ်ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပ
ါ John looks very angry A storm is brewing
ခုဆက်လက်ကြည့်ပြပြီးမှကတော့
Kick up a storm.
ဖြစ်ပါတယ်။စာလုံးပေါင်းက K-I-C-K, kick, U-P up, kick up ကအပေါ်ကိုကန်တင်လိုက်တာ A-S-T-O-R-M, a storm ကမုန်တိုင်းဆိုတော့စကုထုံရဲ့ဓာတ်ရိုက်အသေးပဲကတော့မုန်တိုင်းကိုအပေါ်ကိုကန်တင်လိုက်တာဖြစ်ပါတယ်။မုန်တိုင်းလို့ဆိုကြတဲ့ကနေ့စဉ်ဘဝမှာ Doda jira, a miet tweda, say soda, machi nache, chimarago, yinunetwe, idioms with the white tibegale, doda tweddome, say surome, machi mana, pidomego, saluda pibare. Didone badelu, George go be the umagulila chijaya umma.
Jane's dad kicked up a storm when he found out his daughter got into an accident while she was speeding.
Jane ga gago shame me maung lo win tai mi de. Di chang tu phe le ti go do da thwet do da be lo de be ya ba de. U ma u na de khaw le la chi cha ya aw ma.
Jane's dad kicked up a storm when he found out his daughter got into an accident while she was speeding.
Ku naw song tin pya be ma ga ro.
A storm in a teacup.
Phit ba de. Sa lung paung ga a storm, a storm ga mung dai, in ga te ma, a teacup, a teacup ga, le pe ye kwe su ro, sa kzu hun ye da ya di we ga ro, le pe ye kwe te ma mung dai da ka ni da phi pa re. Le pe ye kwe te ma ja re mung dai lu, din za pyo tha re dai, idiom su re to ba di we ga ro, a tai sa ma mya ta da go yi nyu na phi pa re. တနည်းတော့ဘာမဟုတ်တဲ့အကြောင်းကြောင့်ဒေါသအိုးပောက်ကွဲတာကိုဆလုပ်တာဖြစ်ပါတယ်။စိတ်ဆိုးစရာမရှိရှာကြံစိတ်ဆိုးပုံကြီးချက်ပြီးစိတ်ဆိုးတာမျိုးဖြစ်ပါတယ်။တခါတရံလဲမဖြစ်စလောက်အကြောင်းအရာတွေအရေးမကြီးတဲ့ဘာမဟုတ်တဲ့အကြောင်းနဲ့ပတ်သက်ပြီးဆိုရင်ပူပန်မှုကြီးတာပြဿနာတက်တက်နေရာမှာလေဒီအတုံးကိုရည်ညွှန်းသုံးနိုင်ပါတယ်။ဒီအတုံးနဲ့ပတ်သက်လို့
Because he was a few minutes late.
Chonya, minute ningebe, nauja, daligu, yiji, kunje lobi, jamshi, jamsha, meriga, doda, 20 da, pitelu, devi yavare, uma unaruka, lila, chichaya, uma.
Mary, you're making a storm in a teacup over John because he was a few minutes late.
Didrimba, timbiagere, idiom atunuigaro.
A storm is brewing. Kick up a storm. A storm in a teacup.
Do pijabare. Now drimba, kuluchi mu male. Now ta idiom atunuigo, seletimbia biu mamu. Saumio na sinjabashim.
Dollar Ladan season tolling be needed American style, making English thing and zago, nasin, lila geja, ravashim.
Well, Myanmar has many great products and services that are very attractive to the United States.
The possibility of a great transformation is in sight for our country. An important step that will take us nearer to a truly
revolutionary. VOA internet samyana burmese.voanews.com ma le pyan bi na sin nai ba de nya
VOA American tan yet tanin nwe ne mna bai season dwe ko na sin nei ja ara phit par de shin tora shin nei nei ne jama ru VOA ko sa lai ka ni ta sin we ban chan pe sa ri pe po lo yin sa lai lai sa ga VOA American tan myama bai season yangon sa lai ji sa lai tit ta mat shin nga nga phit par de shin
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာမနက်ခင်းပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲပါပြီ VOA American တန်ရက်တနင်္ဂနွေနေ့မနက်ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနက်9နာရီထိလိုင်းဒိုမီတာ32 40နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနိုင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းမှာတော့စနေနေ့ညတို့ကကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ခဲ့တဲ့တိုက်ရိုက်လေးလိုင်းဆွေးနွေးခန်းကိုပြန်ပြီးတော့နိုင်ကြရမှာပါရှင
်မင်္ဂလာပါခင်ဗျာဒီနေ့တိုက်ရိုက်လီလိုင်းစီစဉ်မှာတော့မတူကွဲပြားမှုတွေရှိနေတဲ့လူတိုက်ဝိုင်းမှာငင်းချမ်းစွာအတူရှင်တွဲနေနိုင်ရေးကိုဆွေးနွေးဆောင်မှာဖြစ်ပါတယ်။မတူကွဲပြားမှုတွေကိုသီးမခံနိုင်ရတာဘလို့အကြောင်းတွေရှိနေလို့လဲလူမှုတိုက်ဝိုင်းကမှမတူကွဲပြားမှုတွေရှိနေပေမဲ့ငင်းငင်းချမ်းချမ်းအတူရှင်တွဲနေနိုင်အောင်ဘလို့လုပ်နိုင်မလဲဆိုတာကိုဆွေးနွေးမှာပါ။မတူကွဲပြားမှုတွေသီးမခံနိုင်မှုတွေအကြောင်းကိုကျွန်တော်တို့ပြောတဲ့နေရာမှာတော့တက်တလို့ရခိုင်ပြည်နယ်ကပြဿနာတစ်ခုတည်းကိုပဲဆွေးနွေးဖို့တော့မဟုတ်ပါဘူး။ဒီနောက်ဆက်တွဲလူမှုတိုက်ဝိုင်းကမှရက်ခတ်မှုတွေကြုံနေရတာကိုပါကျွန်တော်ဆွေးနွေးချင်ပါတယ်။အခုတော့ပြည်နိုင်ဆွေးနွေးမဲ့ပုံစံတွေလဲကျွန်တော်တို့လေးလိုင်းပေါ်မှာရောက်နေပါပြီ။တူကတော့လူငယ်နဲ့လူမှုသဟဇာတာပေါ်ဆောင်ရေးစင်တာကကိုသက်ဆူဝင်းဖြစ်ပါတယ်။နောက်တူကတော့88မျိုးဆက်ပွင့်လင်းလူဖွဲ့စည်းကကိုမြာကြီးဖြစ်ပါတယ်။ဆိုတော့ကျွန်တော်အရင်ဆုံးကတော့ဒီပင်နိုင်ဆွေးနွေးမဲ့ပုံကိုယ်တွေကိုပထမပိုင်းအနေနဲ့ဆွေးနွေးစီချင်တာကတော့ဒီမတူကွဲပြားမှုတွေကိုဟိုတီးမခံနိုင်ရတဲ့အကြောင်းရင်းတွေအကြောင်းရင်းကနေကဘာတွေများရှိနေသလဲဆိုတာကိုဆွေးနွေးစီချင်ပါတယ်။အရင်ဆုံးကိုသက်ဆူဝင်းရဲ့သဘောထားကိုအချင်းချင်းဆွေးနွေးပေးပါခင်ဗျာ
။ဟုတ်ကဲ့ခင်ဗျာ။မင်္ဂလာပါကျွန်တော်ဒီမတူကွဲပြားမှုဒီဒီမဆိုင်တဲ့ကြောင်းရင်းဆိုလို့ရှိရင်ကျွန်တော်ဒီဒီပြဿနာတွေကကျွန်တော်တို့ဒီသတင်းမားတွေပေါ့ဒီသတင်းမားတွေကျွန်တော်တို့ဒီအခုအပတ်ပေါ့ကျွန်တော်တို့ဒီပြီးခဲ့တဲ့ဆွဲနဲ့ခတုံးတွေကကျွန်တော်တို့ဒီသတင်းမားတွေဖြန့်တာတွေရှိတယ်ပြီးတော့လို့ရှိရင်ကျွန်တော်တို့ဒီလူမျိုးကိုပါသာကြီးပြီးတော့ရှိရင်လူမျိုးကိုပုံမှန်ခြေခံပြီးတော့ဒီဟိုမုန်းတိဘူးတော့ဆိုရင်ဒီအမေဒီယာတွေကဆက်တဲ့အဆုံးကိုလာကျွန်တော်တို့ဒီဟိုပေါင်း9နှစ်ထောက်နေလောက်ရှိလာပြီပေါ့ပြီးခဲ့တဲ့အဲ့အစိုးရလက်ထက်တွေကတော့ဆက်သွားကြတာဒါမျိုးဒီဖက်တက်ကြီးကလာနေကြတယ်အဲ့ဒါတွေကအစိုးရဆက်ဆက်ကြနေပြီးတော့ဖြည်းဖြည်းရောက်ကြည့်ကြရင်းနေကြတာမရှိဘူးအဲ့ဒါကြတော့ဒီနေရာတွေကကျွန်တော်တို့ဒီလူ့ကိုယ်ကြီးမှာတဖြည်းဖြည်းနဲ့အနည်းထွေလာကြတယ်ဒါကကျွန်တော်တို့ဒီဒီရက်ဒီအပိုင်းလုံးလေးမှာလေးဖြစ်လာကြတယ်လို့ကျွန်တော်တို့ဒီချေကလေးလေးကလေးမှာလေးကကိုယ်ရဖြစ်လာတယ်အဲ့တော့ဒါမျိုးမုန်းဒီယာအရှုပ်ကိုတာတွေကျွန်တော်တို့ဒီလူမတူတာတွေမုန်းမှုတွေပြောနေကြတယ်ကိုယ်ကြီးကဒီမဆိုင်တွေ့တဲ့အခါကျတော့ဒီပြဿနာဖြစ်လာတဲ့အခါကျတော့ဒီတကယ်ဒီလိုခိုင်တဲ့ပြဿနာဖြစ်လာတဲ့အခါကျတော့ဒီမျိုးပြဿနာကိုအခြေခံပြီးတော့ဘာသာရေးနဲ့ကျွန်တော်ဆွဲကြလာတယ်။အဲဘာသာရေးနဲ့ဆွဲကြပြီးတဲ့အခါကျတော့ပြဿနာတွေကိုဒီမျိုးဘာသာရေးပြဿနာဆိုမျိုးနဲ့ပုံကိုပြီးတော့မုန်းမှုတွေဆိုဖြစ်လာတယ်။ဒါတစ်ချက်ဒါကြောင့်ကျတော့ဒီတကယ်လုံးမှလည်းကျွန်တော်တို့ကဒီ Islamophobia ဆိုပြီးတော့ဒီ Islam ကအထူးသဖြင့်ဒီပြဿနာဖြစ်နေတာဒီ Islam နဲ့ဒီတခြားဘာသာတွေကအထူးသဖြင့်ဗုဒ္ဓဘာသာတွေဆိုလို့ဖြစ်နေတဲ့အခါကျတော့ဒီ Islam ဘာသာကဒီလိုမျိုးမှာကဒီတောက်ပြပုံစံမျိုးဖြစ်လာတဲ့ခါကလေကျွန်တော်တို့သူလက်ခက်လာမျိုးတွေပါတယ်။အဲဒီ information တွေဒီတင်းချက်နဲ့အမှားတွေဒါတွေကလည်းကျွန်တော်တို့အများကြီးချင်းချောင်းရမျိုးရှိတယ်။ဒီတင်းချက်နဲ့စီးပွားမှုများဆက်လာတယ်။အဲဒီကလာတဲ့တင်းချက်တွေကိုကျွန်တော်တို့ကလှန်လာပါလားဆိုတာမစူးစမ်းနိုင်လို့စူးစမ်းမှုအတွက်ကျွန်တော်တို့ကဒီအတိအကျဉာဏ်ဘုံတော့မရှိဘူး။ဘာလို့လဲဆိုတော့ဒီမှာလည်း internet ဆိုတော့ရလာတဲ့နေ့တုန်းကတည်းကရှိဘူးလေဒီလိုမှတော့လာကြ။အဲ့ဒါကြတော့ဒီ PDF က internet တုန်းကလည်းပြင်လဲလာပြီဆိုတာလေဒီ internet ကရလာတဲ့ green ကိုလှန်လာမှလားဆိုတာမရှိဘူး။ကျေနေနေကျွန်တော်တို့ကျွန်တော်ကြံမှုဖြစ်တယ်။ဥပမာကျတော့ကျွန်တော်ပြည်သူနာကဒီဟာကို favor လို့ဆိုတော့တုံ့ပြန်နိုင်တဲ့ဒီအခြေအနေပြုဆိုဟိုကပြည်ရပိုင်ဆိုင်မှာကျွန်တော်တို့အထူးအထူးပြည်ရပိုင်ဆိုင်မှာအားနည်းနေပြီးတယ်။အဲ့ဒါနဲ့တူတူပဲအမေဒီယာဖြောင့်ဝီရဲ့ရည်ကြီးထားတယ်ဆိုအဖူးကအဆက်ဆက်ကနေပြီးတော့ခုခီခီရောက်ယူနေလို့ရမရှိဘူး။အဲ့ဒါဒီကျွန်တော်တို့ဒီတက္ကသိုလ်လုံးမှာဖြစ်နေတဲ့ဒီ Islam ကျောက်ကျောဂါတွေကလည်းဒီကျွန်တော်မြန်မာပြည်မှာဒါတဖြည်းဖြည်းဒီ globalization နဲ့ဆက်နွယ်လာပြီးတော့ကျွန်တော်တို့မှာကတန်မျိုးပြဿနာတွေဖြစ်လာတယ်လို့ကျွန်တော်လည်းယူဆပါတယ်ဟုတ်လား
။ Okay ကျွန်တော်ကိုမြာရဲ့သဘောထားလဲဆွေးနွေးပါအောင်ခင်ဗျာ။ကိုမြာဝေးအေးကျွန်တော်အခုဒီမှာ policy တိမခံနိုင်မှုတွေဖြစ်နေရတဲ့အကြောင်းရင်းခံတွေကကျွန်တော်တို့စီမှာဘာတွေရှိနေသလဲ
။ကျွန်တော်အမြင်ကတော့အထင်မြင်လွဲမှားမှုပေါ့ဗျာ။ကျွန်တော်မြင်တာကတော့အထင်မြင်လွဲမှားမှုနောက်တစ်ခုကမဟုတ်မတရားဝါဒဖြန့်ချိမှုတွေရတယ်။အခုကလူမှုကွန်ရက်စာမျက်နှာပေါ်မှာအမျိုးမျိုးပြောတဲ့ဟာပေါ်မှာဟိုအားလုံးကအဲ့ဒီပေါ်မှာအခြေအနေမရှိဘဲနဲ့ကောက်ယူရတဲ့အခြေအနေမျိုးလည်းဖြစ်တယ်လေ။အထူးသဖြင့်ကတော့ဖြစ်လာတာတခုတုန်းအတွေးခေါ်ရခြုံပြောမှဆိုလို့ရှိရင် 9/11 နောက်ပိုင်းမှာကျွန်တော်တို့တော်တော်စိုးစိုးဝါဖြစ်လာတယ်လို့ကျွန်တော်မြင်တယ်။ကမ္ဘာမီဒီယာတွေမှာလည်းဒါ terrorism နဲ့ပတ်သက်ပြီးတော့မှပြသတဲ့အခါမှာအဝိသားစင်မှုပုံစံတွေကအစတချို့ချို့ပိုင်းနေမှာရောအကျံဖက်ဝါဒကျွန်တော်တို့ Islam နိုင်ငံတွေကကျင့်သုံးတဲ့အကျံတွေကလုံပြဆိုတဲ့အမြင်ပဲမြင်ကြတယ်လေ ဒီကနေ့တော့အကျန်းဖက်ဝါကြောင့်တိတ်ဆုံးသွားတဲ့အစ္စလာမ်ဥယျာဉ်ကအခြားလူကြီးတွေပုံများပါတယ်တကယ်စစ်တမ်းတွေမှာအများကြီးများပါတယ်နောက်တစ်ခုကရိုးရိုးရေနဲ့တိတ်ဆုံးတဲ့လူဥယျာဉ်ကအကျန်းဖက်ကြောင့်တိတ်ဆုံးတဲ့လူဥယျာဉ်ထဲများတယ်ဆိုတာကတော့ကျွန်တော်တို့အမေရိကစစ်တမ်းတွေမှာလည်းကျွန်တော်တို့တွေ့ရပါတယ်ထားပါတော့အဲ့တော့ဒီတကယ်အခြေသတင်းအခြေအနေမှန်တွေကိုမရရှိဘူးနောက်ရရှိ ေဒါဒီသတင်းကိုစစ်ဆေးဖို့စီစစ်ဖို့အတွက်အချိန်မရှိဘူးအဲ့တော့စီစစ်ဖို့အချိန်မရှိတဲ့အခါမှာဒီသတင်းကြောင့်အဲ့လိုပြောလိုက်တာဟာတကယ်ပဲလားဆိုတော့ကျွန်တော်တို့ဒီအထင်မြင်လွဲမှားမှုကတစ်ဆင့်တန်လျားဖြစ်လာတယ်နောက်အကြောက်တရားတွေဖြစ်လာတယ်ဒီအကြောက်တရားတွေပေါ်မှာ short ဖြစ်တယ်လို့ကျွန်တော်မြင်ပါတယ်အဲ့ဒါဟာဘယ်သူဘယ်သူမှအပြစ်တင်လို့မရပါဘူးနောက်တရားဥပဒေကနေပြီးတော့မှအကာအဝယ်ပေးထားတာဒီလေရော့ဒီရော့ရဲ့ဆန့်တော့လည်းကျွန်တော်မြင်တယ်အဲ့ဒီပေါ်မှာမူတည်ပြီးတစ်ဖြည်းတစ်ဖြည်းတစ်ဖြည်းနဲ့ဒီပြဿနာကြီးကကြီးထွားလာတယ်ပေါ့ဗျာနောက်တစ်ခုခုနပြောလို့ပေါ့ဗျာဥမာအဖြစ်ပြောမယ်အခုရခိုင်မှာဖြစ်နေတဲ့ပြဿနာဆိုလို့ရှိရင်ဒါကလန်ပါတာနဲ့ဖြစ်စေဆိုပြီးမြင်တယ်တကယ်တမ်းကျတော့ဒါကလူမျိုးတစ်ခုပေါ်မှာအခြေပြုဖြစ်တဲ့ပြဿနာလို့ကျွန်တော်တော့အဲ့တိုင်းနားလည်ပါတယ်ဆိုတော့ဟာအဲ့တော့ဒါရီကစစ်စစ်ပေါ့ပေါ့မသိဘူးပေါ့ဗျာ။နောက်ဝေဖန်သုံးသက်ချက်တွေဆိုလို့ရှိရင်လည်းခင်ရမြာရေးပြီးတော့မှဝါရဖြန့်လိုက်တဲ့အခြေအနေအောက်ကိုအလွယ်တကူပဲကျွန်တော်တို့ရောက်ရောက်သွားတယ်လေ။အဲ့တော့အဲ့ဒီအခြေအနေအောက်မှာဒီတာမန်လူမျိုးဖြစ်တဲ့လူမျိုးရေးပြဿနာဖြစ်လာတဲ့အပေါ်မှာဒါရွေကျက်ညွန်းမှုရှိကောင်းရှိနိုင်လိမ့်မယ်။တိုးတော်လေလူမျိုးရေးဖြစ်လာတဲ့အပေါ်မှာမူတည်ကျန်တဲ့ဘာသာရေးတွေပါပြီးဆွဲထက်လာတာ။လာပြီးတော့မှအခုနပြောလို့ဘာသာတစ်ခုနဲ့တစ်ခုနဲ့ကြာစိတ်ဝမ်းကွဲပြားမှုကြီးဖြစ်လာကြတယ်။တကယ်တမ်းကျတော့ကျွန်တော်တို့ကြီးပင်းလာခဲ့နိုင်ငံကြီးကာလတစ်ချောင်းလုံးမှာဒီလိုဖြာမျိုးဆိုတာသိရှားတယ်ကြာမရှိဘူး။အခုပြောဖြစ်ခဲ့ရင်တော့ဖြစ်ခဲ့ပြီးပြီးသွားတာပဲကြာ။ဟုတ
်ဟုတ်တယ်။ကျွန်တော်မှတက်တက်ဆန်ဆန်ပဲဒီနေ့ပဲကျွန်တော်သတင်းတပ်ပုံဟိုတစ်ခုဟောင်းတစ်ခုတွေ့လိုက်သေးတယ်လေ။ဒီ2013ရှစ်လေးလုံးအထိမတ်ကိုဒီရန်ကုန်မှာလောက်ကြတော့ဒီသံဃာတွေခရယံဘာသာကြီးခေါင်းဆောင်တွေမွတ်စလင်တွေဟိန္ဒူတွေအတူဟိုအတူတွဲပြီးကြီးတက်တဲ့ပုံလေးကိုတွေ့လိုက်တော့ကျွန်တော်တို့မှဟိုတက်တက်ဆန်ဆန်ဆိုပြီးတော့သတိရလိုက်ပါသေးတယ်။ဆိုတော့အခုကျွန်တော်တို့တစ်ခုရှိအခုဒီဆွေးနွေးပွဲအတွက်ကိုပါဝင်မှုကျွန်တော်တို့ဆက်သွယ်ထားတဲ့ပုံကိုယ်တွေကိုလည်းအလှည့်ပေးခြင်းပါတယ်။အရင်ဆုံးကတော့ကျွန်တော်တို့ရန်ကုန်မြို့ကစလိုင်းပွေကုန်းဖြစ်ပါတယ်။စလိုင်းပွေကုန်းရဲ့သဘောထားကိုလည်းဆွေးနွေးနိုင်ပါတယ်ခင်ဗျာ။
ဟုတ်ကဲ့ကျွန်တော်တို့မြန်မာနိုင်ငံမှာအဓိကအဖြစ်ဗုဒ္ဓဘာသာညှောဆုံးဖြစ်တဲ့ဗမာလူမျိုးများဆုံးဖြစ်တဲ့ဒုတိယကတော့ခရစ်ယာန်ဒီနေရာမှာဆိုရင်တော့ဗမာတွေကနေတာပေါ့တခြားတိုင်းရင်းသားတွေများတယ်။ Now အစ္စလာမ်ဘာသာဝင်ကြတော့အာရဗ်ကနိုင်ငံခြားသားတွေနည်းနည်းများတယ်အထူးသဖြင့်ပြဿနာဖြစ်နေတာကစိတ်မကောင်းစရာကနိုင်ငံတကာမှာကျွန်တော်အစ္စလာမ်ဘာသာကိုခုတုံးလုံးပြီးတော့အကျမ်းဖြစ်သမားတွေအများကြီးတိုးလာတယ်ကျွန်တော်တို့နိုင်ငံအထက်မကဘူးနိုင်ငံတကာအတိုင်းမှာအစ္စလာမ်ဘာသာဝင်ပြီးကိုတတော်များများကဟိုလက်ခံနိုင်စွမ်းကတိတ်ပြီးတော့အားနည်းလာတယ်ဘာလို့လဲဆိုတော့ဒီအကျမ်းဖြစ်သမားတွေရဲ့ဟိုဒိုင်ယန်ဒါချစ်ပြီးတော့အဲ့လိုမျိုးခံစားချက်တွေရှိလာတယ်အထူးသဖြင့်ကျွန်တော်တို့မြန်မာနိုင်ငံမှာကြည့်နေဆိုရင်တော့ပူဆူလာတာကလီးစခိုင်းပြည်နယ်မှာရှိတဲ့ဒီကလေးတွေကသူတို့အကြောင်းကြောင်းကြောင်းပဲဖြစ်မှာပေါ့ဇုံကြည့်ချက်ကြောင့်ပဲဖြစ်မှာပေါ့အစ္စလာမ်ဘာသာဝင်ဖြစ်တဲ့ခါကျတော့မဆိုင်ခတ်သွားတယ်ဆိုရင်တော့မစီမဆိုင်ဒီတခြားနေရာမှာရှိတဲ့ဟိုအစ္စလာမ်ဘာသာဝင်တွေတော့တွတ်ချီတယ်အဲ့ခါကျတော့အဲ့လိုခြုံကြည့်နေဆိုရင်တော့အာခရစ်ယာန်နဲ့ဘုရားဘာသာကြားမှာတော့ပြဿနာမရှိပေမဲ့လူတချို့ရဲ့တာမန်တွေအမြင်မှာကျတော့ဒီအစ္စလာမ်ဘာသာဝင်လူမျိုးတွေကိုမွတ်စလင်လူမျိုးတွေကိုကွာဟိုရည်ရည်မှုမင်းနဲ့လက်တွေလုံနိုင်ဖွယ်တဲ့တော့ဟိုနည်းနည်းအခက်အခဲရှိတယ်လို့ကျွန်တော်မြင်တယ်။အဲဒါသင်ချင်ကြရင်တော့ကျွန်တော်တို့ဘာသာတရားတွေကိုလည်းအားလုံးနှိမ့်နှိမ့်ချွတ်ချွတ်နားလေတဲ့သင်ကြရင်တော့ဟိုကောင်းလာမယ်လို့ထင်တယ်။အခုလောလောဆယ်ကတော့အတူလက်တွေစီတွေနဲ့ထိုင်ဖွယ်တဲ့အခက်အခဲရှိနေဦးမယ်လို့ကျွန်တော်မြင်ပါတယ်။
ဟုတ်ကဲ့ကိုစလိုင်းပွေကိုဆွေးနွေးရကျေးဇူးပါတခုကျွန်တော်ဒီမှာ channel ဆွေးနွေးတဲ့လူတွေကိုလည်းကျွန်တော်ဒီနေ့မှာဟိုကြိုတင်ပြီးမြေတားရက်ခံကြတာတခုရှိပါတယ်အခုကျွန်တော်ဆွေးနွေးတာဒီပြဿနာကိုတစ်ဖက်တစ်လမ်းအပြေရှာနိုင်အောင်စဉ်းစားနိုင်မှုရည်ရွယ်ပါတယ်ဒီပြဿနာကိုပိုကြီးအောင်လုပ်ဖို့လည်းမဟုတ်ပါဘူးဆိုတော့ဒါကြောင့်ခုပါဝင်ဆွေးနွေးရသူတွေအနေနဲ့အပြူသဘောဆောင်ဆွေးနွေးစေချင်ပါတယ်နောက်တစ်ခုကလည်းဒီအငင်းပွားစရာဖြစ်ရတဲ့အတုံးတုံးတွေနဲ့ပတ်သက်လို့လည်းကျွန်တော်တို့ဆွေးနွေးဖို့မရည်ရွယ်ပါဘူးဘာဖြစ်လို့လဲဆိုတော့ဒီမိနစ်20အစိတ်လောက်အချိန်လေးအတွင်းမှာကျွန်တော်တို့ဆွေးနွေးတာတွေလည်းလိုရင်းမရောက်ဘူးဆိုရင်ဟိုမကျေနပ်စရာတွေလည်းပေါ်နိုင်တဲ့အတွက်ကျွန်တော်တို့ဆွေးနွေးဖို့ရည်ရွယ်မှထားပါအောင်ခင်ဗျာဒါကတော့ကြိုပြီးအသိပေးထားတာပါဆိုတော့ကျွန်တော်တို့ပါဝင်ဆွေးနွေးမဲ့ပုဂ္ဂိုလ်ရဲ့နောက်တူကိုလည်းအလှည့်ပေးချင်ပါတယ်သူကတော့ဟိုတန်ဃာတော်တစ်ပါးဖြစ်ပါတယ်ပသိမ်မျိုးကအရှင်ဇာရိတဖြစ်ပါတယ်အရှင်ဇာရိတရဲ့သဘောထားကိုလည်းလိုရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ခုနပြောတဲ့ဟိုရဲ့ဈေးတွေဈာထဲမှာရင်းနှီးမှုရအောင်လူမှုရေးလုပ်ငန်းကူညီတာတွေများများဝင်ပေးဖို့လိုမယ်လို့မြင်တယ်အခုတော့နာကဒီကံကုန်းဆိုတဲ့ကျွာမှာလေအစ္စလမ်အဖွဲ့အစည်းတစ်ခုကအဝီးကြီးတွင်စ တူပေးတဲ့လုပ်ငန်းမျိုးတွေတွေ့တယ်။အဲဒီနောက်ရှိတဲ့ခရစ်စတန်အဖွဲ့အစည်းကလည်းအဲတောက်ရေခံတွေလုပ်ပေးတဲ့အနေအထားမျိုးတွေတွေ့တယ်။အဲဒီလိုပုံစံမျိုးနီးတူခြားလူမှုရေးလုပ်ငန်းများတွေမှာလိုအပ်တယ်လို့ဝင်ရောက်ကူညီပြီးရင်းနှီးမှုဒီများများရှိနေဒီပြဿနာတွေမပေါ်ဘဲနဲ့ဖြေရှင်းပြီးအဖြစ်မယ်လို့ယူဆပါတယ်။
အမဖျားကျေးဇူးထူးတင်ပါတယ်အခုတော့ကျွန်တော်တို့ကိုအီးမေးလ်တွေဟို Facebook တွေကနေမှတ်ချက်တွေပေးကြတဲ့လူတွေစာတွေပို့တဲ့လူတွေဟိုလည်းလင်းတင်လို့ပေါ်ပြကြပါတယ်အရင်ဆုံးကတော့ကျွန်တော်တို့ American ပြည်တော်စုကမောင်တက်တနာရဲ့အီးမေးလ်ပါကိုရန်နိုင်ဖတ်ပြပေးပါဦးခင်ဗျာ
ကမ္ဘာမှာလူမျိုးရေးဘာသာရေးစီးရေးအပေါ်မှာအခြေခံထားကြတဲ့နိုင်ငံတွေအားလုံးလိုလိုမှာဒီပြဿနာတွေရှိကြသမျှပါအကြောင်းကတော့မိမိတို့ရဲ့အာဏာခိုင်မြဲဖို့အတွက်အခြေခံဥပဒေတွေကိုအုပ်ချုပ်သူလူတန်းစားတွေရဲ့အခွင့်အရေးအပေါ်အခြေခံထားပြီးတင်းတင်းကြပ်ကြပ်ရေးဆွဲထားကြုံမကလူမျိုးရေးဘာသာရေးပြဿနာတွေဖြစ်ပေါ်အောင်လည်းနှီးမျိုးစုံနဲ့ဖန်တီးနေကြလို့ပါပဲကျွန်တော်နိုင်ငံရဲ့အခြေအနေကြပြန်တော့ဒီမိုကရေစီပြည်ပြင်ပြောင်းလဲရေးကိုအရင်စစ်အစိုးရတွေစနစ်တကျမဖြေရှင်းမဲထားခဲ့တဲ့အမွေအစိုးကြီးကိုထွေးပိုက်ထားတဲ့အတွက်နေချင်းညချင်းဖြေရှင်းဖို့အင်မတန်ခက်ခဲနိုင်ပါတယ်အထူးသဖြင့်ရခိုင်ပြည်နယ်အရေးမှာပြပမီဒီယာတွေကတစ်ဖက်ဆောင်းနေပေါ်ပြနေကြတဲ့အတွက်လူမှုအတိုင်းဝိုင်းနှစ်ခုတီးမခံနိုင်မှုနဲ့ရန်ညိုးကြီးမှုအရှိန်အဟုန်ပုံမိုမြင့်တက်လာတယ်လို့ယူဆမိပါတယ်မတူကွဲပြားတဲ့လူမှုအတိုင်းဝိုင်းကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်နိုင်ဖို့ကနိုင်ငံသားတွေရဲ့မူလအခွင့်အရေးနဲ့ရပိုင်ခွင့်တွေကိုအမှတ်ခံချက်ပေးနိုင်တဲ့အခြေခံဥပဒေလိုအပ်သလိုအကျင့်ပြတ်ခြားစားမှုတွေကင်းဝေးပြီးကြောသားရင်သားမခွဲကြတဲ့တရားစီရင်ရေးမှန်တိုင်းလိုအပ်သလိုပြည်သူတွေအားလုံးယုံကြည်အားကိုးရလောက်တဲ့တရားဥပဒေစိုးမိုးရေးရှိဖို့လည်းလိုအပ်တယ်လို့ယူဆမိပါတယ်။ပညာရေးစီးပွားရေးနဲ့အခြေခံအဆောက်အအုံဖွံ့ဖြိုးတိုးတက်ရေးကဏ္ဍတွေဟာလည်းအရေးတကြီးလိုအပ်တယ်လို့ယူဆမိပါတယ်ခင်ဗျာ
။ဒါတော့ဒီ American ပြည်သူကမောင်တက်တနာရဲ့ email ဟာသူစာထဲမှာတော့ဒီအာနာဘယ်နေအုပ်ချုပ်သူတွေကြောင့်ပြဿနာဖြစ်ရတဲ့ဆိုတာမျိုးတွေကိုဟိုထောက်ပြထားတဲ့အချက်ကိုလည်းတွေ့ရပါတယ်။ဆိုတော့ကျွန်တော်ဒီကိုသက်ဆွေဝင်းရဲ့သဘောထားကိုအရင်သိကြပါတယ်မချေလဲစရာတွေဖြစ်နေရတဲ့ကိစ္စတွေမှာဒီလိုအာနာပိုင်တွေရဲ့ဟိုလက်ချက်တွေနိုင်ငံသမားတွေရဲ့လက်ချက်တွေပါဝင်တယ်လို့ပြောနိုင်တဲ့ကိစ္စတွေရောရှိနေသလားခင်ဗျာ
ဒီနေရာကျွန်တော်တို့ဒီပြီးခဲ့တဲ့အစိုးရတွေကလည်းကျွန်တော်ပြောပါတယ်ကျွန်တော်တို့ဒီပြည်သူတွေကိုဒီကိစ္စချက်ကကျွန်တော်တို့စုစည်းမှုကြောင့်အမျိုးမျိုးဆိုးရိမ်နေတော့ဒီဒီမိုကရက်တစ်ဒီအပြောင်းလဲတစ်ခုမှကျွန်တော်ထားဖို့အထောက်ဟိုကတချို့မျိုးဒီကုမေရာတခုဆိုရပုံစံမျိုးနဲ့ကျွန်တော်အများနဲ့ထောက်ပြပြောဆိုနေတာရှိပါသေးတယ်။ဒါကြတော့ကျွန်တော်တို့ဒီတရားဥပဒေစိုးမိုးရေးအတွက်ကိုကျွန်တော်အများနဲ့တောက်ဆိုနေတာရှိပြီးဒါပေမဲ့ဒီမျိုးပြဿနာမဖြစ်အောင်ကျွန်တော်တို့ခေါင်းအနေနဲ့ကြည့်ကြည့်နေတဲ့အတိုင်းပြေးပါဆိုပြီးတောက်ဆိုနေတာမျိုးရှိတယ်။တိုးတော်များလည်းဆိုးရတဲ့ကဘာမှလုပ်မပြီးဘူး။ဒါကျွန်တော်ပြီးခဲ့တဲ့ဆိုးရတဲ့ဆက်မှာတော့ဒီဘက်ဆိုးရတဲ့ဆက်မှာလည်းကျွန်တော်ဆက်ပြီးတောက်ဆိုနေတယ်။ဘာမှအထူးမလာဘူး။ကတိကျတဲ့ဆိုးလက်တွေကတော့ဆက်စားပြီးရုပ်ပြီးကျွန်တော်ဆက်ဆွေးနေရတယ်ဒီဘက်ဆိုးလက်ဆက်မှာကြတော့ဒါဖြစ်လို့ဒီဘာသာရေးလူမျိုးပြဿနာဖြစ်စီတဲ့ကိစ္စတွေကိုတော်တော်များများဆွတ်ထားပြီးပြီးရမှာဒီအကြေလည်းကသိနေရတယ်လို့ဒီခါကမှကာကွယ်ရမျိုးလေးတော့ထပ်ပြီးတော့တိုက်တွေ့ရမျိုးလေးဆိုတာမျိုးကျွန်တော်လေးဖို့ဖို့လိုပါလိမ့်မယ်အဲ့တော့အဆိုးရရဲ့ကြောက်ရည်ဆိုမျိုးမကြမ်းရရတော့အကြမ်းကိုပြည့်ရင်းနေရသေးကြပါတယ်။ဥပမာဒီလိုမင်းလာတော့မဖြစ်ခဲ့တဲ့ကြေကနာမျိုးတတိယလာဖြစ်ခဲ့တဲ့ကြေကနာမျိုးဆိုလို့ရှိရင်ကြည့်လို့ရပါတယ်။ဒါပေမဲ့ဒီကျိုးလို့လည်းဒီကအခုဒီအခက်ငယ်တဲ့မျိုးတွေကမရှိသေးတဲ့အရေးဒီကဒီကျိုးလို့ခံရတဲ့သူတွေကလည်းကောင်းပြီးရမရှိသေးတဲ့မျိုးလည်းကျွန်တော်တွေ့ရပါတယ်။အဲ့တော့ဒါကူကဒီပြည်သူ့ဆိုရလို့ဒီတတ်မှတ်ချက်နဲ့ရတဲ့ဆိုရတဲ့ဆက်မှာဆိုလို့ရှိရင်ကျွန်တော်တို့ကြောက်ရည်ဆိုမျိုးကိုဒီရောက်ကြပြီးတော့ကျွန်တော်တို့ဒီပါပါကြီးကတော့တရားဥပဒေစိုးမိုးမှာကျပါပါကြီးလူမျိုးကမရှိဘူးပြည်မှုကျိုးနဲ့ဒီမျိုးဒီမျိုးဒီကျိုးနဲ့ခရရဲဒီမျိုးဆိုတာရှိတယ်ဆိုတာဒီကျွန်တော်ထားနိုင်တဲ့ solution တော့တရားလို့ပြဿနာမျိုးတွေအတော်တော်များများကြီးရေကြောက်တာကိုရှိပါလိမ့်မယ်ဒါကကျွန်တော်တို့ရခိုင်မှာဖြစ်နေတဲ့ပြဿနာကမှူတည်ပြီးတော့ဒီဒီမဘက်မှာဒီကျန်နေတဲ့တခြားမျိုးတွေမှာပါတိုက်ပြီးတော့ပြဿနာပြည့်အောင်လိုက်ချောင်းနေရတာကျွန်တော်ပြီးခဲ့တဲ့ဆက်တင်ဘာ17ရက်ကဆွေးနွေးမှုတွေကအထူးထားရည်ကျွန်တော်တည်ရရပြီးသားပဲဒါတွေလို့ကျွန်တော်တို့အများကြီးဟိုအဖိုးရပကနေတိတိမမဲ့ကံကြေမှုတွေမျိုးတွေယူဆတယ်ကလေးမျိုးကလည်းကျွန်တော်ကြားပါတယ်ဒါပေမဲ့ဒါလိုလို့ကျွန်တော်သတိထုတ်ပြန်နေတိုင်းမှာပြည်သူဖြစ်ခြင်းတိုင်းမှာအများအားဖြင့်ပါသေးတယ်ဒါလို့နေတယ်ဟောတာရီဖြစ်နိုင်တယ်ဆိုတာမျိုးဆိုအချိန်ရတဲ့ဒီဒီပြည်သူဖြစ်ခြင်းနိုင်တာမျိုးဒီတရင်းချက်နဲ့တိုင်းမှာကျွန်တော်တို့ဒီဟိုဟာကုမ္ပဏီနေနေကြတာနဲ့ဆိုလို့ရှိရင်အခြေပေါ်ပြီးတော့ပြည်သူရဲ့ချုပ်ကြီးရပါလိမ့်မယ်ဒီရောက်ခါကျတော့အစိုးရနဲ့ပြည်သူနဲ့ပူးပေါင်းပြီးတော့ဒါမျိုးတရင်းချက်နဲ့အမှားတွေဒါမျိုးဒီကျိုးစိုးလို့ခေါ်မှုတွေကျွန်တော်ပူးပေါင်းမှုတက်ချက်တွေရပါလိမ့်မယ်ဒါလို့အစိုးရရဲ့ political will ပုံမှာပဲဆိုင်ပါတယ်ဘယ်လောက်ထိနိုင်ငံရေးစိတ်ဆန္ဒရှိတယ်ဆိုတဲ့ပုံမှာဒီပြီးတော့ပြည်သူတွေကိုဘယ်လောက်ထိပူးပေါင်းပါဝင်လာတော့ဆိုပြီးကျွန်တော်ဖွဲ့ခေါ်ရတဲ့အခြေအနေတွေရှိပါတယ
်ဟုတ်ကဲ့ခင်ဗျာကိုမြာရဲ့သဘောထားလည်းဆွေးနွေးပါအောင်ခင်ဗျာအခုကျွန်တော်တို့ဒီလိုဟိုလူမှုတိုင်ဝမ်ကြမှာသွေးခွဲစရာတွေဖြစ်နေရတဲ့ကိစ္စတွေမှာဒီအာဏာပိုင်နေနိုင်ငံရေးသမားတွေရဲ့လက်တွေပါနေတယ်ဆိုပြီးဟိုပြောတာဆိုတာမျိုးတွေလည်းရှိနေဆိုတော့ဒီလိုအခြေအနေမျိုးတွေဘယ်လောက်တောင်ဟိုတွေ့နေရလဲကိုမြာကြီး
င်တာတော့လေနိုင်ငံရေးသမားဆိုတာဘယ်လိုဆက်မှတ်မလဲဆိုတဲ့ပုံအမူကြီးပါတယ်ကျွန်တော်မြင်တာကတော့ဒီမိုကရက်တစ်နိုင်ငံရေးသမားတွေအနေနဲ့ဒါမျိုးအကျင့်တုံးမျိုးကျင့်သုံးခဲ့တယ်ဆိုတာမရှိဘူးကျကျွန်တော်ပြပြတာပေါ့နော်ကျွန်တော်တန်ဆိုတာကျွန်တော်အနည်း30ရှိတာနိုင်ငံရေးလောကမှာဖြတ်တိုင်းတော့မရှိဘူးကအဲ့ဒီဟာကိုတုံးချသွားမယ်ဆိုရဟာဒါအင်မတန်မှအောက်တန်းချတဲ့နိုင်ငံရေးကစားကွက်ဖြစ်တယ်ဆိုတာအလုံးနာလေပါတယ်အဲ့ကျွန်တော်ပြောချင်တာကတော့စနစ်ဆိုးကြီးတစ်ခုထဲမှာကျွန်တော်တို့ကိုယ်တိုင်ဒီပင်လေစနစ်ဆိုးထဲမှာကြီးပြင်းနေတာပါကျွန်တော်အသက်50ရှိပါပြီဟုတ်လားစနစ်ဆိုးထဲမှာကြီးပြင်းနေတယ်ဆိုရင်ကျွန်တော်တို့တောင်မှဒါစနစ်ဟောင်းရဲ့အတွေးခေါ်အယူဆသွားမှုများစွာခံရပါတယ်နောက်လူငယ်ဆိုရင်လည်းများစွာခံရတာပါအဲ့ဒီပုံမှာငကူတွေကကျွန်တော်တို့နိုင်ငံမှာဒီသာပုဒ်ဝတ်ချက်မြန်မာဆိုရှယ်လေတော်လိုက်ကောင်းစီမြန်မာဆိုရှယ်လေလမ်းစဉ်မှာဒီတစ်ချက်နာဝတာနာပါစီအားလုံးမှာအားလုံးတပတ်ကြည့်ရကျွန်တော်
ဆက်သွယ်ထားတဲ့ပုဂ္ဂိုလ်တချို့ကိုအလှည့်ပေးချင်ပါတယ်အရင်ဆုံးကတော့ကျွန်တော်တို့မန္တလေးမြို့ကကိုတန်းမောင်ဖြစ်ပါတယ်ကိုတန်းမောင်ရဲ့သဘောထားကိုလည်းလိုရင်းတူရှင်းဆွေးနွေးနိုင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုကြီးခုနပြောလို့ဒီမြို့သားရေးဝါဒလုံးနေတဲ့ပုဂ္ဂိုလ်တွေကိုထိန်းသိမ်းနေပေးရမယ်ဒီချမ်းကန်ရေးအဖွဲ့ကိုတိကျထိန်းသိမ်းပေးရမယ်သူတို့ကမလို့မုန်းတီးမှုတွေတိုက်ခွက်တွေကသူတို့ကသားများနေဟုတ်ရခိုင်မှာအခုကသူတို့လဲမွတ်စလင်တွေရခိုင်နေတွဲနေကြတာချန်နေပြီးတယ်သူတို့ချန်နေသေးတယ်ဆိုတာသူတို့ကတစ်ဖက်နဲ့ဖက်နားလည်မှုရှိလို့သူတို့ကဒီအချမ်းပဲဟိုဆွဲသွားတဲ့လူတွေကကြာဟိုဘက်လည်းကြီးလည်းဒီဘက်ကြီးလည်းဖြစ်နေတာပါအခုဟုတ်ကဲ့ဟုတ်ကဲ့အခု
ဟုတ်ကဲ့ကိုတမ်းမောင်ကျေးဇူးပါတော့ဒီ
ဟုတ်ကဲ့ဟုတ်ကဲ့
ဟုတ်ကဲ့ကျေးဇူးပါကျွန်တော်တို့နောက်တစ်ဦးကတော့ကျွန်တော်တို့အီးမေးလ်နဲ့ပေးပို့ထားတာပါသူကတော့မောင်မောင်ချေဆိုတဲ့ကောင်းတယ်ကျွန်တော်တို့ပေးပို့ထားတာပါမဆုမွေဖတ်ပြပေးပါဦးခင်ဗ
ျကျွန်တော်ရခိုင်တယောက်ပါမတူကွဲပြားမှုကိုလက်ခံပါတယ်တိုင်းရင်းသားတွေအပြင်ဘင်္ဂလီတွေနဲ့လည်းအရင်တုန်းကခင်ခင်မင်မင်ရင်းရင်းနှီးနှီးနေဘူးပါတယ်ဘာမှမဖြစ်ပါဘူးဒါပေမဲ့ရခိုင်ပြည်နယ်ကိုတမိုင်းစာမျက်နှာကနေဖျောက်ပစ်နိုင်တဲ့ရိုဟင်ဂျာဆိုတဲ့အတုံးနှုံးနဲ့ကျူးကျော်လာတဲ့အတွက်ကြောင့်သူတို့နဲ့အတူရှင်တွဲနေဖို့အခုလိုချိန်မှမဖြစ်နိုင်သေးပါဘူးနှစ်ဖက်အတိုင်းဝိုင်းကြအတူရှင်တွဲနေနိုင်အောင်တက်ဆိုင်သူအားလုံးနဲ့တက်ဆိုင်ပါတယ်အဲ့ဒီအထဲမှာနှစ်ဖက်အတိုက်အဝန်းအပြင်အစိုးရမဟုတ်တဲ့အဖွဲ့အစည်းအားလုံးနိုင်ငံတကာကခေါင်းဆောင်တွေလည်းပါပါတယ်တက်ဆိုင်သူတွေအားလုံးရှော့တင်တာရှော့တင်းတင်တာတင်းတင်ပါတယ်နိုင်ငံကြီးတွေနဲ့သတင်းမီဒီယာတွေကလည်းပြည်ထနာကိုမီးလောင်ရလေမပင့်ပါနဲ့ဘင်္ဂလီအရေးဟာနိုင်ငံတကာမှာနိုင်ငံရေးစင်မြင့်ပေါ်ရောက်အောင်လူတချို့ကတနည်းမဟုတ်တနည်းနည်းနဲ့လှုပ်ဆောင်နေတယ်လို့ကျွန်တော်တို့မြင်ပါတယ်နောက်ဆုံးအနေနဲ့ကျွန်တော်တို့ရခိုင်သားတွေရာတော့လေတော့တဲ့မှာမြေချောင်းအင်းအိုင်တွေမှာစိုးရင်ကြောင်ကြမှုမရှိပဲလောက်ကိုင်းစားတော့နိုင်အောင်ဆောင်ရွက်ပေးပါဆိုပြီးမောင်မောင်ခြေကပြောထားပါတယ်ရှင်
။ဟုတ်ကဲ့ကျေးဇူးပါခင်ဗျာဒါကတော့မောင်မောင်ခြေဆိုတဲ့အကောင့်ဖန်ရှင်ကပေးပို့ထားတာပါ။အခုတော့ကျွန်တော်တို့ကိုမြာရေးကိုပြန်ဆက်သွယ်လို့ရပါပြီ။ကိုမြာရေးဆက်စွာပြောလဲစတော့ကိုမြာရေးကဒီအာနာပိုင်းနေနိုင်ငံရေးသမားတွေဟိုနောက်ကွယ်မှာပါဟိုဘလောက်ထိလက်တွေပါနေလဲဆိုတဲ့ကိစ္စကိုကိုမြာရေးရှင်းပြနေတယ်လန်းနဲ့ဟိုပြတ်သွားတာပါ။ကိုမြာရေးဆက်ပြောလို့ရပါခင်ဗျာ
။ကျွန်တော်တော့ဟိုတူချို့ပဲကျွန်တော်ပြောလိုက်ချင်တယ်ပေါ့နော်။ဟိုစနစ်ဆိုးလေးပေါ့နော်။စနစ်ဆိုးကြောင့်ကျွန်တော်ကဒီအတွေးခေါ်တွေကဖြစ်ပေါ်လာတယ်လို့ကျွန်တော်ယူဆပါတယ်။ဆိုတော့ဥမာအားဖြင့်ကျွန်တော်တို့ terrorism တကယ်ရှိတဲ့နိုင်ငံတွေကြံကြည့်ဥမာအားဖြင့်ထိုင်းတောင်ပိုင်းမှာ terrorism ရှိတယ်။ဥမာထိုင်းတောင်ပိုင်းကိစ္စဆိုလေအားလုံးကပြောနေကြတာထိုင်းတောင်ပိုင်းကလူတွေခိုးဝင်လို့ဖြစ်တယ်ဆိုပြောတကယ်တမ်းကျတော့တကယ်တမိုင်းစင်လာထိုင်းတောင်ပိုင်းအင်္ဂလိုစီယမ်စာချုပ်ရထိုင်းရဆူတန်နဲ့တွေကြရပါလား။ဆိုတော့စစ်စစ်ပေါ့ပေါ့လေးလာပြီးမှပြောတင်တယ်ပေါ့။ဒါပေမဲ့ထားပါတော့ထိုင်းတောင်ပိုင်းမှာအကြမ်းဖက်မှုဖြစ်ဆိုတဲ့တန်ကောက်လို့မဖြစ်ဘူး။ချင်းမိုင်လို့မဖြစ်ဘူး။ဘာလို့မဖြစ်လဲဆိုတဲ့အခါကျတော့ထိုင်းတောင်ပိုင်းရဲ့ development တွေအကုန်လုံးကိုဗုဒ္ဓဘာသာ NGO တွေကလုပ်ပေးကြတာ။ဆိုတာကျွန်တော်ပြောချင်တာ terrorism ကို terrorism လို့မြင်တယ် terrorism မဟုတ်တဲ့ innocent people ကို innocent people လို့ပဲအဲ့လိုပဲမြင်နေသွားတယ်ဒါကအတားချင်းမှာစနစ်ကတင်ကြပြီးထားတာပါကျွန်တော်တို့ဒီမှာအဲ့ဒီကိစ္စစစ်တပ်ကတင်ကြပြီးနိုင်ဆိုတာမရှိခဲ့ပါဘူးကျွန်တော်ကိုယ်တိုင်တွေးခေါ်ရချစ်ချုံချတဲ့အတွက်ကြောင့်မို့ဒါအားနေခဲ့ပါတယ်ဒါတစ်ချက်ပါနောက်ခုနကျွန်တော်တစ်ချက်တည်းပြောချင်တာခုနဟိုကျွန်တော်ဒီရခိုင်ပြည်သူတယောက်ဆွေးနွေးသွားတဲ့အချက်ကအလွန်ကောင်းပါတယ်ဒါကျွန်တော်ကြိုဆိုတဲ့အချက်ပါကြိုဆိုတဲ့အချက်ဆိုရင်ကြောင်းကြမယ်ဆိုလည်းဆိုရင်ကြောင်းကြစိရှိမှာပါဒါမှန်ရင်လည်းမှန်တယ်မှားရင်လည်းမှားတယ်ဒါပေမဲ့ရခိုင်ပြည်နယ်ယူတကားပြည်ဖြစ်အောင်လုပ်သွားမယ်ဆိုတဲ့ဟာပေါ်မှာရခိုင်အတိုင်းအတာကြီးစိုးရိမ်ကြောင်ကြောင်မှုရှိနေတယ်ဆိုတဲ့ဟာကိုကျွန်တော်တို့ကလက်ခံတယ်ဒါအမှန်ပဲဒါသဘောတူပါအဲ့တော့အဲ့ဒီဟာတွေကမရှိဘူးမဟုတ်ဘူးဆိုတာကိုလည်းရှင်းရမှာလေကျွန်တော်ပြောတာနှစ်ဖက်ကပြည်ပြည်လေးလေးညှိနှိုင်းတိုင
်း
ဆွေးနွေးပြီးတော့ညှိနှိုင်းရမှာအပေးယူကိစ္စရှိရမယ်လို့မြင်တယ်အဲ့တော့အဲ့ဒီဟာမှာမင်းဒါကြောင့်မလို့ဘယ်လိုမဟုတ်ဘဲနဲ့ဘာလို့စိုးရိမ်ကြောင်ကြားလဲဆိုပြန်ပြီးပြစ်တင်စရာမလိုဘူးလို့ကျွန်တော်မြင်တယ်အဲ့တော့ဒီရခိုင်လူငယ်ဆွေးနွေးသွားတဲ့အချက်ဟာဒါတကယ်ကိုရခိုင်လူမျိုးတွေစိုးရိမ်စီကိုခေါ်တယ်လို့မြင်တယ်ဒါကျွန်တော်ကတော့ကောင်းတဲ့ဒါတခုလိုပဲကျွန်တော်မြင်တယ်ဒါပေမဲ့ကျွန်တော်ပြောလိုက်တာပါ
ဟုတ်ကဲ့ကိုမြားကြီးကျေးဇူးပါကျွန်တော်တို့ခုပါဝင်ဆွေးနွေးဖို့ကျွန်တော်တို့ဆက်သွယ်ထားတဲ့နောက်တူကိုလည်းအလှည့်ပေးချင်ပါတယ်သူကတော့ကိုလိုင်းဝင်းထွန်းဖြစ်ပါတယ်ကိုလိုင်းဝင်းထွန်းသဘောထားလဲလိုရင်းတူရှင်ဆွေးနွေးနိုင်ပါတယ်ခင်ဗျာ
ုတ်ပြပါခင်ဗျာအာမတူပွဲရမှုတွေဘာကြောင့်ဒီမခံရတာလဲဆိုတော့တိုင်းဝမ်းမှာဆုံးရောက်ပြီးရှိအာအတိကအားဖြင့်လှုပ်ဆော်နေတဲ့လူတွေပေါ့အမှုသားရေးဆုံးရောက်ဘုရားကျွန်တော်ဘုရားမှာဆက်မှာဆိုရင်ဘာသာရေးကုလုံးလုပ်ပြီးနိုင်ငံရေးအမျက်ထုတ်တဲ့လူတွေနောက်ပြီးလက်မဲကြီးပေါ့ဗျာစူပူအောင်ထုတ်ဆော်တဲ့လူတွေမော်ဒယ်ရင်းတိုင်းဝမ်းမှာဆိုရင်အဲ့လိုပဲခုကန်တွန်းလှန်တဲ့ဂျီဟာဝါရီမျိုးတွေအစ္စလမ်တို့တည်သမားတွေဖေဖော်ဝါရီဒီရင်ဒီကဖေဖော်ဘောကမြန်မာမော်ဒယ်ရင်းတွေလားဒီနာလီကြီးကသပားလေးဖြစ်နေကိုနိုင်ငံကိုနေတဲ့နိုင်ငံရဲ့အကြတဲ့လို့မတူဘူးတခြားနိုင်ငံတရားမဝင်ခိုးဝင်နေကြောင့်ပြဿနာဖြစ်နေရလို့မတူဘူးသူတို့ကိုယ်တိုင်ဟုတ်တဲ့လက်ခံရမယ့်လူတွေလိုပဲနားတယ်អော်တယ်ဖြန့်ချီတယ်တခြားစားတရားတော်သူတို့မြောက်ပိုင်းတိုက်ပွဲတွေတော့မြန်မာမော်ဒယ်ရင်းတလောက်မော်ပဲဘုံပထအော်ရာတွေမျိုးနှစ်ဖက်တိုင်းဝမ်းရဲ့ကျွန်တော်နှစ်ဖက်တိုင်းဝမ်းမှာကွာတာတခုရှိဗုဒ္ဓဘာသာတိုင်းဝမ်းမှာကြာတော့အမျိုးသားရေးဆွေးနွေးတွေလူနည်းစုပဲထောက်ခံဒါမှမဟုတ်မွတ်စလင်တိုင်းဝမ်းထဲမှာကြာတော့ကျွန်တော်ဆိုရှယ်မီဒီယာပေါ်မှာကြည့်ရင်ကိုယ့်လက်ကိုယ်ရကလည်းထောက်ခံနေရတွေ့ရတာအားရတွေကြည့်ရင်ဟိုဒီရိုးနေဆန်းလွင်လို့ပေါင်းကျင်းလို့ထွေးလွင်မှုလို့ဒီဆိုရှယ်မီဒီယာစာမျက်နှာတွေမှာတော့ကြည့်ရင်ဒါဖြည်းဖြည်းချင်းတွေ့နိုင်
တယ်โอเคကျေးဇူးပါအခုကျွန်တော်တို့ Facebook ကနေမှတ်ချက်တချို့ပို့ပေးပို့ထားတာကိုလည်းပဲကျွန်တော်ဖော်ပြချင်ပါတယ်။တူကတော့ဂျွန်နိုင်ဆိုတဲ့အကောင့်ပါရှင်မှာသူကတော့အတူနေထိုင်ရေးအတွက်နံပါတ်1ကတရားဥပဒေစိုးမိုးဖို့နံပါတ်2ကဒန်းလူကြီးများရှိဖို့နံပါတ်3ကကောင်းမွန်တဲ့ဘာသာတရားလူတိုင်းမှာရှိဖို့နံပါတ်4ကကိုချင်းစာရက်ဖို့လိုပါတယ်ဆိုပြီးသူကအချက်တွေနဲ့ထောက်ပြပါတယ်။နောက်အကောင့်တခုကတော့ Fatima ဆိုတဲ့အကောင့်ပါရှင်မှာသူကတော့မတူခွဲပြားမှုကိုတဲ့အတူတကွငင်းငင်းချင်းချင်းနေနိုင်မှုကအများကြီးစဉ်းစားနေဖို့တော့မလိုပါဘူးတဲ့ကိုနေတဲ့နိုင်ငံရဲ့ဥပဒေကိုလိုက်နာမယ်ကိုယုံကြည်ရဘာသာကိုငင်းငင်းချင်းချင်းကိုးကွယ်မယ်လူချင်းဝင်တဲ့နေပေါ်တဲ့ဆိုပြီးတော့မှတ်ချက်ပေးပါတယ်ဆိုတော့ကျွန်တော်ဒါနဲ့ပတ်သက်လို့ကျွန်တော်ကိုတက်စုဝင်းရဲ့သဘောထားကိုအချုပ်အနေနဲ့ဟိုဆွေးနွေးပေးစီချင်ပါတယ်ကျွန်တော်တို့ဒီလိုပေါ့လေဟိုလူမှုတိုင်ဝမ်ချမ်းမှာငင်းငင်းညွတ်နဲ့တဟဆာတာဖြစ်ဖြစ်နေနိုင်မှုဆိုလို့ရှိရင်လူလူချမ်းမှာပဲဖြစ်ဖြစ်အစိုးရအပိုင်းရပဲဖြစ်ဖြစ်ဘာတွေလုပ်ဖို့များလုံမလဲစစောကဒီအရှင်စာရိတ္တဆွေးနွေးထားတဲ့အချက်ကလေးတခုဆိုရင်လည်းစိတ်ဝင်စားစရာကောင်းပါလေဟိုအပြန်လည်းလူမှုရေးလုပ်ငန်းတွေလှုပ်ရှားခြင်းအပြင်ဒီလိုတစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေတည်ဆောက်ဖို့ဆိုတာမျိုးပေါ့လေဆိုတော့ကိုသက်ဆွေဝင်းသဘောထားရောဘယ်လိုရှိလဲခင်ဗျာ
ကျွန်တော်ကအမြဲတမ်းထောက်ခံရတာလားခင်ဗျာကျွန်တော်တို့ဒီဇင်လုံးတွေကဒီကျွန်တော်မြန်မာလူခွေပြည်သားတွေကမျိုးဒီရေကြီးမှုတွေရှိပါလေဒီမဖြစ်နေနေဆိုလို့ရှိရင်ကျွန်တော်စမိုင်းကကြီးရမျိုးတွေပြောလို့ရှိရင်ဒီအသားရေးဆိုလို့ရှိရင်အဲ့ဒီအသားရေးတွေကပြုရမျိုးတွေကျွန်တော်ဒီနေ့ရှိခဲ့ပါတယ်အဲ့လိုပဲဒီဒုတိယဘာသာရေးရဲ့ဒီကျွန်တော်တို့သတင်းချုပ်ပွဲကြီးကျွန်တော်တို့ဒီတခါတိုင်းဒီလူထုံးပွဲကြီးကျွန်တော်တို့လုပ်ပဲလူပွဲတွေဆိုလို့ရှိရင်မဖြစ်နေကိုယ်ကဒါမျိုးဒီဘာသာမျိုးကိုဒါတွေဟာမျိုးရှိပါတယ်ကျွန်တော်ဒီမှာဒီလိုမျိုးကုလဆက်ဆံမှုရှိခဲ့ပါတယ်ဒါကြောင့်ကျွန်တော်ဒီဒီပြည်နယ်ပေါ်မှာလည်းပုံစံဒီခါမှာဆိုလို့ရှိရင်တော့မှာရေလုံးတွေကဒီမဖြစ်နေအရင်ကဒီခိုင်ရွာရင်းလေးကဒီလိုမျိုးကူးချက်ဆံမှုရှိခဲ့တယ်ဆိုတာလေအားလုံးကပြောပါလေမြေတောင်မှာကျန်တဲ့ဒီဒီဒီရရတဲ့ဒီခိုင်အကူအညီပြောပြရဆိုလို့ရှိရင်သူကဘယ်လိုလဲတွားလာဝင်ဆက်နေရလို့ရှိရဒီကတောင်းရတဲ့တက်တာမျိုးရှိတယ်အဲတော့ကာမျိုးလေးတွေကတော်ရင်းနဲ့ရှိခဲ့တဲ့ကိစ္စတွေပါဒါကဘူးဒီဖြစ်လာတဲ့ပြဿနာတွေကဘူးဒီကတော့ပြဿနာဖြစ်လာတဲ့အလေးဖြစ်စေတဲ့ကြောင့်ရအများကြီးရှိတယ်ကျွန်တော်တို့တကယ်လို့တက်တာတူတူတွေပုံကြီးရမျိုးဖြစ်နေတာတကယ်ဖြစ်တာမျိုးလည်းရှိနိုင်တယ်ဒါကြောင့်ဒီဟာအကြောင်းမျိုးချင်းကြားရမှာကျွန်တော်တို့ဒီမှုတွေပြကုန်ရပြီကျွန်တော်ဒီအမုန်းကြီးပုံများလာ
ဆိုတော့ကျွန်တော်ကိုမြားရဲ့သဘောထားလည်းသိကြပါတယ်ခင်ဗျာဆောစောဒီအရှင်စာရိတ္တထောက်ပြတော်တာလေးတစ်ချက်လည်းရှိရလေဒီလူမှုဟိုရေးလုပ်ငန်းတွေလုပ်ပြီးတော့တစ်ဖက်နဲ့တစ်ဖက်ကြားမှာလို့ဟိုဟိုယုံကြည်မှုတွေတိစောက်သွားတာမျိုးလို့စသဖြင့်ပေါ့လေရင်းနှီးမှုတွေရလာမယ်လုပ်ငန်းမျိုးတွေဒါတော့ဒီဟိုလူမှုတိုင်းဝမ်းကြားလောက်အောင်ပါပေါ့နော်ကျွန်တော်ဟိုကိုမြားရေးကိုဆွေးနွေးစေချင်တာတော့ဒီလူမှုတိုင်းဝမ်းကြားလုပ်တဲ့ကိစ္စနောက်အစိုးရဘက်နေတာဝန်ရှိတဲ့သူတွေဘိုင်းအောင်လုပ်နိုင်တာတွေဟိုတာဟာစာတာဖြစ်အောင်လုပ်နိုင်တာတွေဘာတွေရှိနိုင်လဲကိုမြားရေး
ကျွန်တော်မြင်တာကလူမှုတိုင်းပိုင်းကြဆောစပြောတော့ဒီဆရာတော်တပါးဆွေးနွေးသွားတဲ့ဟာအရာကောင်းပါတယ်ကျွန်တော်မြင်တာဒါစိတ်ကျွန်တော်နိုင်ငံစိတ်ထူးခြားတော့မယ့်ကိစ္စမဟုတ်ဘူးလို့မြင်တယ်လောက်ကိုလို့ရမှာလောက်အစင်လာရှိပြီးသားပါနာဂစ်မှာဖြစ်ခဲ့တော့ကျွန်တော်အားလုံးဝိုင်းကုန်ခဲ့တဲ့စိတ်သက်မျိုးပြန်မွေးဖို့ပဲဒါပဲကျွန်တော်မြင်တာတိုင်းပြည်အကျက်တဲ့တိုင်းပြည်အကျက်ဆိုအားလုံးဝင်ထမ်းမှုပဲဒါပဲကျွန်တော်မြင်တဲ့ဟာရှိခဲ့ပြီးသားပါနောက်ကျွန်တော်တို့ကဟိုအခုမှတစိမ့်နေမှာမဟုတ်တာအတူတူနေခဲ့ပြီးအခုဒီဖက်တစ်ဖက်နဲ့အထင်မြင်လွဲမှားမှုတွေကြောင့်ကျွန်တော်တို့ကြောချင်းဟိုဂျင်းချင်းမအပ်နိုင်တဲ့အခြေအနေလေးအဲ့တော့ကျွန်တော်မြန်မြန်ဆိုင်ပြီးတရားတော်ပြဖို့လည်းလည်းနှိမ့်နေတယ်ဆွေးနွေးလိုက်မယ်ဆွေးနွေးမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီကိစ္စတွေကြည့်နေမယ်လို့ကျွန်တော်မြင်တယ်။အဲ့တော့ဒါကတော့ကျွန်တော်ကဒါလူမှုဖွဲ့စည်းတဲ့တစ်ဖက်တစ်ဖက်တန်တရားတွေကိုချိန်ထည့်ရမယ်လို့ကျွန်တော်မြင်တယ်။ဆိုတော့ဟာတစ်ဖက်ကတော့ဟာမဟုတ်ဘူးဒီညမှာဆိုပါဦးကြာခုနထောက်ပြသွားတဲ့ဗမာမွတ်စလင်အများစုကဝိုင်းပြီးတော့လိုင်းပေါ်မှာထောက်ခံတယ်ဆိုတော့အဲ့ဒါကြတော့မဟုတ်ဘူးကြာဗမာမွတ်စလင်အဖွဲ့အစည်းကတရားဝင်အစအဖွဲ့အစည်း၅ဘက်ကိုယ်တိုင်ကအကြမ်းဖက်ဝါဒကိုလက်မခံဘူးရှုံးချတယ်ဆိုရင်တရားဝင်ကြီးညာချက်ထုတ်ထားတာရှိပြီးသားဆိုတော့အဲ့လိုအထင်မြင်လဲမှမှုကျွန်တော်တို့ကလည်းရှင်းပြနိုင်စွာရှိရမယ်ကျွန်တော်မြင်တာမွတ်စလင်တိုင်းဝမ်းကအဲ့တော့ဘာမွတ်စလင်များစုတော့မဟုတ်ပါဘူးဘာမွတ်စလင်ရဲ့တဘာဝကကျွန်တော်ရှင်းပြချင်တာဟိုးမူဂျာဟီဒင်လှူရှားမှုမှာလည်းပေါ့ဘာမွတ်စလင်တွေပါဝင်ပတ်သက်ခဲ့ဆိုတော့သမိုင်းမှာမရှိဘူးကြာဆိုတာဒါဆရာကြီးဥရစက်သဘောထားအတိုင်းပဲအကုန်လုံးရက်တင်ကြတာဖြစ်ပါလေဒါတစ်ပိုင်းမှာအစိုးရဘက်ကလုတ်ပြီးမှလုတ်ပြီးရမယ်ဟာလူမှု ပတ်ဝန်းကျင်နှစ်ခုတည်းဟာဆိုတာဖြစ်အောင်အစိုးရ facilitate delay လုပ်ပြရနေတဲ့အချက်နောက်တစ်ခုကတရားဥပဒေကိုခန့်ခိုင်းမှမှစ조사ကျင်တာမခွဲကြဘဲနဲ့ဆိုတော့ဒါကျွန်တော်စီရင်ရမယ်လို့မြင်တယ်။ဥပမာပြစ်မှုကိုပြစ်မှုလို့ပဲကျွန်တော်မြင်ရတယ်။ဆိုတော့ပြစ်မှုကျူးလွန်တဲ့အခါမှာဆိုတော့လူတက်မှုကျူးလွန်တဲ့အခါမှာလူမျိုးအသီးသီးဘာသာအသီးသီးရှိတယ်လေ။ဒါပေမဲ့သူ့ကိုပဲကျွန်တော်တို့အရေးယူရမှာဖြစ်တယ်။သူနဲ့သက်ဆိုင်တဲ့ဘာသာတွေ၊သူနဲ့သက်ဆိုင်တဲ့လူမျိုးတွေဆွဲခဲ့ကြရမလို့တဲ့အခြေအနေရောက်အောင်အစိုးရကအဝဲနဲ့တက်လို့ရမယ်။အရေးယူမှုတွေတိတိကျကျလုပ်ရမယ်။အဲ့ဒါဆိုလို့ရှိရင်ကျွန်တော်တို့ပြန်ပြီးတော့ပြီးသွားမှာပါ။
ဟုတ်ကဲ့ကျေးဇူးပါ။ပါဝင်ဆွေးနွေးပြည့်တဲ့88မြင်းဆက်ကိုလင်းလူဖွဲ့စည်းရာကိုမြာရေးဟိုလူငယ်နဲ့လူမှုသားစာတာဖော်ဆောင်ရေးစင်တာကိုတက်ဆိုဝင်ကိုရင်ပါဝင်ဆွေးနွေးရတဲ့သူတွေအီးမေးလ်တွေ Facebook တွေကနေမှတ်ချက်ပေးတဲ့သူတွေအားလုံးကိုလည်းပဲအထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ကိုအောင်လွင်ဦးစီစဉ်ထုတ်လွှင့်ပေးခဲ့တဲ့စနေနေ့ညတရက်လေးလိုက်ဆွေးနွေးခန်းအစီအစဉ်ကိုပြန်ပြီးနားဆင်ကြကြရတာဖြစ်ပါတယ်။ VOA American တန်ရက်တနင်္ဂနွေနေ့မနက်ခင်းအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင
်။ VOA မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကို Democratic မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနက်9:00ခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ဂျိုးလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင
်ဗီယိုအမေရိကန်တန်ကနေ2019ခုနှစ်စက်တင်ဘာလ24ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနအိစာအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီထိတစ်ချိန်နဲ့လည်း12နာရီကနေနေ့ကင်းတနအိထိတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။အခုတနင်္ဂနွေနေ့မနက်ပိုင်းထိတ်တန့်ရောက်နေတဲ့သတင်းအကျဉ်းချုပ်ကိုကိုဇော်ဝင်းလိုင်ကပြောပြပေးပါဦးမယ်ရှင်
။မြန်မာကိုရီးယားနိုင်ငံကနျူကလ িয়ার ဆန်တာဖောက်ခွဲခဲ့တဲ့နေရာအနီးစနေနေ့ကငလျင်အသေးတစ်ခုလှုပ်သွားတာဟာနျူကလ িয়ার ဖောက်ခွဲမှုကြောင့်မဟုတ်ဘဲရိုးရိုးငလျင်လှုပ်တာသာဖြစ်နိုင်ကြောင်းကြွမ်းကျင်သူတွေကပြောပါတယ်။လူဖန်တီးတဲ့ပောက်ကွဲမှုကထွက်လာတဲ့တုံခါမှုမျိုးဆိုရင်တော့ကြိုတင်သိရှိနိုင်မှာဖြစ်ကြောင်းတောင်ကိုရီးယားဘူမိဗေဒတိုင်းထွာရေးဌာနပြောခွင့်ရပုဂ္ဂိုလ်ကရိုက်တာသတင်းဌာနကိုပြောပါတယ်အခုပောက်ကွဲမှုဟာအဲ့လိုမျိုးမဟုတ်တဲ့အတွက်ရိုးရိုးငရင်လုတ်တယ်လို့သတ်မှတ်ကြောင်းပြောပါတယ်ကုလသမဂ္ဂအထွေထွေညီလာခံအတွင်းစနေနေ့ကမင်းကွန်းပြောကြရမှာမြောက်ကိုရီးယားနိုင်ငံသားရဲ့ဝန်ကြီးရီယွန်ဟိုးကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကိုစော်ကားတဲ့စကားလုံးနေနဲ့ဒေါသတကြီးတုံ့ပြန်သွားပါတယ်မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အုန်ကိုအင်္ဂါနေ့မှာသမ္မတထရမ့်ကရော့ကက်မန်လို့ခေါ်ဆိုခဲ့သလိုကင်ဂျွန်အုန်ဟာသူ့နျူကလ িয়ার စစ်စင်နဲ့သူ့ကိုယ်သူလှုပ်ကြံနေခြင်းသာဖြစ်တယ်လို့ပြောဆိုခဲ့တဲ့ထရမ့်ကိုသူ့အနေနဲ့တုံ့ပြန်မှုလိုတယ်လို့ဝန်ကြီးရီယွန်ဟိုးကပြောကြားခဲ့ပါတယ်။ယူအန်အစီအကကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးဖိလစ်ပိုဂရန်ဒီဟာဘင်္ဂလားဒေ့ရှ်နိုင်ငံကိုရောက်လာကြတဲ့သူတို့ခေါ်ရိုဟင်ဂျာဒုက္ခသည်စခန်းနေရှိရာတိုင်းပြည်တောင်ပိုင်းကကူတူပလောင်းကိုစနေနေ့ကသွားရောက်ပြီးဒုက္ခသည်တွေနဲ့တွေ့ဆုံခဲ့တယ်လို့ဘင်္ဂလားဒေ့ရှ်ကလာတဲ့သတင်းတွေမှာဖော်ပြထားပါတယ်။မြန်မာနိုင်ငံကထွက်ပြေးလာကြသူတွေဟာဆိုးဝါးတဲ့အကြမ်းဖက်မှုတွေကိုရင်ဆိုင်ခဲ့ကြရတယ်လို့မဟာမင်းကြီးကပြောပါတယ်ဒုက္ခသည်များဆိုင်ရာမဟာမင်းကြီးဟာပြီးခဲ့တဲ့ဇူလိုင်လတုန်းကလည်းမြန်မာနိုင်ငံကိုတွားရောက်ခဲ့ပြီးရိုဟင်ဂျာတွေကိုနိုင်ငံသားအဖြစ်အသိအမှတ်ပြုဖို့မြန်မာအစိုးရကိုတောင်းဆိုခဲ့ပူပါတယ်အိန္ဒိယနိုင်ငံအရှေ့ဘက်ခြမ်းဘင်္ဂလားဒေ့ရှ်နဲ့ထိစပ်နေတဲ့နယ်စပ်တစ်လျှောက်မှာလုံခြုံရေးတိုးမြင့်ချထားပြီးအိန္ဒိယရဲ့ခိုးဝင်လာမဲ့ရိုဟင်ဂျာမွတ်စလင်တွေကိုတားမြစ်ဖို့ငရုတ်ရည်မုတ်ဆေးဘူးတွေကျင်းဆက်ဘုံတွေကိုတုံ့ပြန်ညွန်ကြားထားကြောင်းအိန္ဒိယအာဏာပိုင်တွေကပြောပါတယ်အိန္ဒိယအရှေ့ဘက်ခြမ်းအနောက်ဘန်ကောနေသတ်ရှောက်ကင်းလက်နေတဲ့နေကြာဆောင်တပ်ဒုတိယအကြီးအကဲကရိုဟင်ဂျာတွေကိုတားမြစ်ရမှာငရုတ်ရည်မုတ်ဆေးဘူးတွေကျင်းဆက်ပုံးတွေကိုတုံးဖို့သူတို့ကိုညွှန်ကြားထားကြောင်းပြောပါတယ်
။တနင်္ဂနွေနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းချင်းချုပ်ကိုကိုဇော်ဝင်းလိုင်ကြီးညာပေးသွားတာပါ။ဒီမနက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ဂျင်ဟာမွန်ဖြစ်ပါတယ်ရှင်။တနင်္ဂနွေနေ့ညနေဘက်6နာရီခွဲကနေ9နာရီထိထုတ်လိမ့်မယ်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.